Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2020ပြည့်နှစ်ဖေဖော်ဝါရီလ29ရက်စနေနေ့မနက်ခင် VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32.40.48တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါခင်ဗျာကျွန်တော်ရဲမင်းထွန်ပါသတင်းတွေကိုကိုအောင်လုံးနဲ့အတူကြီးညာပါမယ်မက္ကဆီကိုနိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေပထမဆုံးကြိမ်တွေ့ရှိခဲ့ကြောင်းမက္ကဆီကိုအာဏာပိုင်တွေကတောက်ကြနေကြပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်တဲ့နိုင်ငံတွေစိုးရိမ်စရာတိုးလာတာကြောင့်ကမ္ဘာတဝန်းစိုးရိမ်ရတဲ့အဆင့်ကိုတိုးမြင့်လိုက်ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်ဒီသတင်းတွေနဲ့အတူတခြားနောက်ဆုံးရသတင်းတွေကိုနားဆင်ကြပါခင်ဗျာ
အခုမြန်မာနိုင်ငံမှာသတင်းလွှာတွေထဲမှာတော့ကူးစက်မြန်တဲ့ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့နေတဲ့အခြေအနေနဲ့နိုင်ငံသီးသီးမှာထိန်းချုပ်ဖို့ကြိုးစားနေကြတဲ့အခြေအနေတွေစက်တိုင်းနားဆင်ကြရမှာဖြစ်ပြီးဒီအခြေအနေမျိုးမှာတရုတ်ပြည်နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ဒီမြောက်ကိုရီးယားမှာရောဘယ်လိုအခြေအနေရှိပါသလဲ
We shouldn't forget that the border line with China is quite extensive.
ချင်းနဲ့တန်ရှင်းရေးအသုံးဆောင်နေကျမရေးထောက်ကူပစ္စည်းတွေလုံလုံလောက်လောက်မရှိတဲ့မြောက်ကိုရီးယားကိုကူညီပေးဖို့အသင့်ရှိနေကြဖို့အတွက်ကုလသမဂ္ဂအရာရှိသောမတ်စ်ကင်တာနာရဲ့ပြောကြားချက်နဲ့အတူနားဆင်ရမှာပါတရုတ်နိုင်ငံပြည်ရင်ဒုတိယကူးစက်မှုအများဆုံးဖြစ်နေတဲ့တောင်ကိုရီးယားကဒီကူးစက်မှုအများဆုံးဖြစ်နေတဲ့မြို့မှာဗိုင်းရပ်စ်ကာကွယ်ထိန်းချုပ်ရေးဘယ်လိုဆောင်ရွက်နေသလဲဆိုတာနဲ့တရုတ်နိုင်ငံမှာတော့ဒီဗိုင်းရပ်စ်ကြောင့်ကျောင်းတွေကိုမလအထိဆက်ပြီးတော့ပိတ်ထားမယ်ဆိုတဲ့အကြောင်းတွေနားဆင်ကြရပါမယ်ရှင်ခုအရင်ဆုံးတော့စနေမနေ့ခင်းထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုရဲမင်းထွန်းနဲ့ကိုအောင်လွင်ဦးတို့ပြောပြပါမယ်ရှင
်ကိုရိုနာဗိုင်းရပ်စ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေတွေ့ရှိခဲ့တာကိုအတည်ပြုကြောင်းမက္ကဆီကိုအာဏာပိုင်တွေကတောက်ကြနေကသတင်းထုတ်ပြန်ခဲ့ပါတယ်မကြာသေးခင်ကမှအီတလီနိုင်ငံကိုအလဲသွားခဲ့သူမက္ကဆီကိုမျိုးသားတူရောဂါကူးစက်နေတာကိုတောက်ကြနေကစစ်ဆေးတွေ့ရှိခဲ့ပြီးတဲ့နောက်မက္ကဆီကိုမြောက်ပိုင်းဆင်နိုလာပြည်နယ်မှာလည်းတခြားလူနာတူကိုတွေ့ရှိခဲ့တာပါလက်တင်အမေရိကဒေသမှာအရင်ကဘရာဇီးနိုင်ငံမှာသာရောဂါကူးစက်ခံရသူကိုတွေ့ရှိခဲ့တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာတော့နောက်ထပ်ယောဂကုသသူနှစ်ဦးကိုထပ်မံတွေ့ရှိခဲ့တယ်လို့ယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကတောက်ကြနေကအတည်ပြုပြောကြားခဲ့ပါတယ်။အဲဒီလူနာဟာကိုရိုနာဗိုင်းရပ်စ်ယောဂကုသသူတွေတွေ့ရှိလို့ဂျပန်နိုင်ငံယိုကိုဟာမားမြို့မှာအတော်ကြာစိုက်ကပ်ထားခဲ့တဲ့ Diamond Prince အပျော်စီးသင်္ဘောကနေပြန်လည်ခေါ်ဆောင်လာခဲ့သူအမေရိကန်တွေထဲကနှစ်ဦးဖြစ်တယ်လို့ဆိုပါတယ်။ဒါကြောင့်ပြန်လည်ခေါ်ဆောင်လာသူအမေရိကန်တွေထဲယောဂကုသသူစုစုပေါင်း44ဦးရှိသွားပြီဖြစ်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာလည်းယောဂကုသမှုအသစ်တစ်ခုဖြစ်ခဲ့ရမှာတရက်တည်းနေလူချင်းချင်းပထမဆုံးကြိမ်ကူးစက်မှုဖြစ်တယ်လို့လည်း CDC ရဲ့အသက်ရှူလမ်းကြောင်းဆိုင်ရာယောဂကုသရေးဌာနအကြီးအကဲ Nancy Masonia ကအတည်ပြုပြောကြားခဲ့ပါတယ်။ဒါပေမဲ့လူနာဟာနေရက်ပြန်လာသူခီးသွားတူစီကကူးစက်တာလည်းဖြစ်နိုင်တယ်လို့လည်းဆိုပါတယ်။ CDC ကထုတ်လုပ်တဲ့စမ်းသပ်ကိရိယာတွေကိုရှေ့အပတ်ကုန်နောက်ဆုံးထားပြီးပြည်နယ်တိုင်းမှာအသုံးပြုစမ်းသပ်နိုင်ဖို့ CDC ရဲ့လက်လောရည်မှန်းချက်ဖြစ်ကြောင်းနဲ့တရုတ်နိုင်ငံအတွင်းယောဂကူးစက်မှုရော့ကျလာတဲ့သတင်းကိုကြားလို့ဝမ်တာကြိုဆိုကြောင်းလည်းသူကသတင်းတောက်တွေကိုပြောပါတယ်ခင်ဗျာ။
မကြာခင်ရက်တွေအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်တဲ့နိုင်ငံတွေတိုးလာနေတဲ့အတွက်ကမ္ဘာတဝန်းမှာစိုးရိမ်ရတဲ့အဆင့်ကိုတိုးမြင့်လိုက်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောလိုက်ပါတယ
် We have now increased our assessment of the risk of spread and the risk of impact of COVID-19 to very high at global level
ကူးစက်မှုအနေဖို့များလာတယ်လို့သုံးသပ်ထားပြီး COVID-19 ရောဂါကြောင့်တက်ရောက်မှုဟာကမ္ဘာတဝန်းမှာအလွန်မြင့်မားနေတဲ့အဆင့်ဖြစ်သတ်မှတ်လိုက်တဲ့အကြောင်းလူ့ကျုံညွန်ချိုင်းမှုချုပ်ဒေတရိုဆက်နော်ဂေဘရီယေဆုစ်ကစစ်စနနိုင်ငံဂျနီဗာမြို့ကတောက်ကြတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်တာပါဗိုင်းရပ်စ်ပိုးကိုထိန်းချုပ်နိုင်မဲ့အခွင့်အလမ်းရှိနေစေဖြစ်ပြီးထက်ဆင့်ပြန့်နှံ့မှုကိုဖျက်တောက်နိုင်မှုအရေးကြီးကြောင်းလည်းပြောပါတယ်လက်ဆင့်ကမ်းမဖျက်မိအောင်လူထုချင်းစီကသတိထားဖို့လည်းလူ့ကျုံကြီးကသတိပေးခဲ့တာပါဗိုင်းရပ်စ်အနေနဲ့ရင်ဆိုင်နေရချိန်မှာအကြောက်တရားတွေကောလာဟလတွေခွဲခြားဆက်ဆံမှုတွေကဗိုင်းရပ်စ်ပိုးထက်ပိုဆိုးတဲ့အကြီးမားဆုံးအန္တရာယ်တွေဖြစ်တဲ့ကြောင့်ကျယ်လမ်းမှန်တွေကျူးကျောင်းဆင်ခြင်မှုတွေညင်ညွတ်မှုတွေနဲ့ဝိုင်းဝန်းဖြစ်ရှင်းဖို့လည်းတိုက်တွန်းခဲ့ပါတယ်။လက်တလောကမ္ဘာတဝန်းမှာ6မျိုး20လောက်ထုတ်လုပ်ဖို့ကြိုးပမ်းနေပြီးတတော်များများကလည်းလူနဲ့ဆန်းသက်တဲ့အဆင့်ထိရောက်နေပြီးမကြခင်သတင်းပတ်တွေအတွင်းမှာရလက်တွေကိုသိရလိမ့်မယ်လို့မျှော်လင့်ရကြောင်းလည်း WHO ကြီးကပြောပါတယ်။ယောဂကုသမှုအန္တရာယ်ကိုအလွန်မြင့်မားတဲ့အဆင့်ဖြစ်တိုးမြင့်လိုက်ပြီးမဲ့နေရာအနှံ့ပြားမှာကုသတတ်တဲ့ယောဂဖြစ်နေတော့ WHO ကမတ်တမ်းမသေးပါဘူးလူတိုင်းကိုကူးစက်နိုင်တဲ့အန္တရာယ်ရှိတဲ့အခြေအနေမျိုးကိုရောက်မှသာဒီလိုအဆင့်ထိတတ်မှတ်နိုင်မှာဖြစ်တဲ့အကြောင်းလဲ WHO တာဝန်ရှိသူတွေကပြောဆိုထားပါဗျ
ကိုရိုနာရောဂါကူးစက်ပြန့်ပွားနေတာကတဖြည်းဖြည်းချင်းကြီးထွားလာနေတဲ့အန္တရာယ်တစ်ခုဖြစ်ပေမဲ့အမေရိကန်နိုင်ငံရဲ့စီးပွားရေးကကောင်းမွန်တဲ့အနေအထားမှာရှိနေဆဲဖြစ်ကြောင်းအမေရိကန်ဘုဟုဘဟုပန်ဥက္ကဋ္ဌဂျေရ ோம் ပါဝဲလ်ကပြောပါတယ်တောက်ကြနေကစီစဉ်မထားပဲထုတ်ပြန်ခဲ့တဲ့ကြေညာချက်မှာအမေရိကန်စီးပွားရေးရဲ့အခြေခံအရေးမြစ်တွေအားလုံးခိုင်မာတောင့်တင်းနေဆဲဖြစ်တယ်လို့ပြောသလိုကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးဘိုဟိုဘန်အနေနဲ့အနီးကစောင့်ကြည့်လေ့လာနေပြီးအမေရိကန်တို့ရဲ့စီးပွားရေးကိုအထောက်အကူပြုဖို့နီလန်အားလုံးကိုတင့်တော်သလိုအသုံးပြုသွားမှာဖြစ်ကြောင်းဘိုဟိုဘန်ဥက္ကဋ္ဌပါဝဲလ်ကပြောပါတယ်ဥက္ကဋ္ဌပါဝဲရဲ့ပြောကြားချက်ဟာဘိုဟိုဘန်အနေနဲ့အထိုးနှုံလျှော့ချဖို့အခိုင်အမာအချက်ပြလိုက်တာဖြစ်တယ်လို့လည်းလေ့လာသူတွေကသုံးသပ်ကြပါတယ်မလလယ်မှာကျင်းပမဲ့အစည်းအဝေးမှာအထိုးနှုံလျှော့ချနိုင်တယ်လို့လည်းဆိုပါတယ်အမေရိကန်ဘိုဘန်ကအခုလိုကြေညာချက်ထုတ်ပြန်ချိန်မှာပဲကမ္ဘာတဝန်းက stock share ဈေးနှုန်းတွေကတော့တောက်ကြံတွေကစပြီးစက်တိုက်တစ်ချိန်တို့ကျဆင်းနေပါတယ်။တောက်ကြံတွေက Dow Jones Industrial Average မှာအမှတ်358မှတ်1.4%ခန့်တို့ကျဆင်းသွားပါတယ်။ S&P မှာလည်း3.8%ခန့်တို့ကျဆင်းခဲ့တာပါ။ဒီပါဟာတချို့ share index တွေအတွက်တော့2008ခုနှစ်ဘာနာရဲ့အကြက်တဲနောက်ပိုင်းအဆိုးဆုံးကျဆင်းတာလည်းဖြစ်ပါတယ်။ COVID-19 ကူးစက်ရောဂါဟာကမ္ဘာကုန်စည်ထောက်ပံ့ရေးကွန်ရက်ကိုဖျို့ပြဲဖြစ်စေတာကြောင့်စီးပွားရေးတိုးတက်မှုနှေးကွေးသွားမှာကိုစိုးရိမ်နေတဲ့ယင်းနည်းမြုံနှံသူတွေက stock share ဈေးတွေကတိုက်တရက်ရောင်းချနေကြလို့အခုလို stock share ဈေးနှုန်းတွေကျဆင်းနေတာဖြစ်ပါတယ်ခင်ဗျာ
။ကမ္ဘာတစ်ဝက်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်နိုင်ငံတကာအဆင့်ဘောလုံးပွဲတွေကိုလောရင်ရွှေဆိုင်မြေကြောင်းကမ္ဘာဘောလုံးဖွဲ့ချုပ် FIFA ဥက္ကဋ္ဌကပြောဆိုလိုက်ပါတယ် FIFA ရုံးချုပ်ရှေ့ရာဆွစ်ဇာလန်နိုင်ငံမှာအစိုးရကလူပေါင်း1000ကျော်တဲ့အခမ်းအနားတွေမကျင်းပဖို့တားမြစ်လိုက်တဲ့အတွက်ဒီသတင်းပတ်ကုန်ကစားမဲ့ပွဲစဉ်တွေလည်းတောက်ကြနေမှာပဲရွှေ့လိုက်ရတာပါတရုတ်နိုင်ငံပြင်ပမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးကြုံနေရတဲ့တောင်ကိုရီးယားဂျပန်နိုင်ငံတို့ကဘောလုံးသင်းတွေအပါအဝင်အီတလီနိုင်ငံမှာဒီသတင်းပတ်အစောပိုင်းကစားမဲ့ Series A ကစားပွဲတွေကိုလည်းဖြစ်ထားရပါတယ်နိုင်ငံကဘောလုံးသင်းဘုတ်ဖွဲ့စီဝေးအတွက် Belfast မြို့ကိုတောက်ကြနေကရောက်လာတဲ့ FIFA ဥက္ကဋ္ဌ Gianni Infantino ကတော့ဘောလုံးပွဲတွေထက်လူရည်ရဲ့ကျမ်းမာရေးကပိုရည်ကြီးတဲ့အတွက်ခြေနေကိုစောင့်ကြည့်နေတဲ့အကြောင်းနဲ့လူဝင်ပွဲစဉ်တွေကိုရွှေ့တာမျိုးပြေးတဲ့မပါဘဲနဲ့ကစားတာမျိုးတွေလောက်ကောင်းလောက်သွားမှာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။လက်တလုံးမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကရောမတော်ဘဲတိုးလာနေတဲ့အတွက်ကမ္ဘာတစ်ဝန်းမှာတားမြစ်ကန့်သတ်ချက်တွေရှိလာနိုင်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းပြည်သက်တွေကိုခွင့်ပြုပဲတကယ်ပဲကစားတဲ့ပွဲစဉ်မျိုးတွေများများဆဆမရှိနိုင်တဲ့သဘောမျိုးတွေကိုလည်းပြောဆိုသွားခဲ့တာပါ။
ဒီ American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ light meter 32 kHz 933 light meter 40 kHz 9839 light meter 48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာ light meter 190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American မြန်မာဘာသာအစီအစဉ်ရဲ့စနစ်နေ့မနေ့ခင်သတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်လလစွာပြောဆိုခွင့်နဲ့ငိမ့်ချန်းစွာဆူရဲခွင့်အခွင့်အရေးတွေကိုအသုံးချပြီးငိမ့်ချန်းစွာစွမ်းနာပြယုံကလေးနဲ့ထောင်နဲ့တလားစီကြာခံခဲ့ရတဲ့တွက်ကြလှကြလှှရှားသူ၄ဦးကိုချွန်းချက်ရှိအများဆုံးပြန်လွတ်ပေးဖို့မြန်မာအာဏာပိုင်တွေကိုလူအဖွဲ့ရေးအခွင့်အသုံးကပူးတွဲတောင်းဆိုလိုက်ပါတယ်။ Amnesty International, Human Rights Watch နဲ့ Civil Rights Defenders အဖွဲ့တို့က February 28ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပြီးတောင်းဆိုလိုက်တာလည်းဖြစ်ပါတယ်။အဲ့ဒီကြေညာချက်မှာနော်အောင်လှမောင်ဦးဥငယ်ခေါ်ဆန်းလိုက်တဲ့ဆန္ဒမြင့်တို့ကိုခုမြင့်ချက်မရှိပဲဆန္ဒပြမှုငိမ့်စုစီဥပဒေပုံမှန်19မြင်းဆောင်20နဲ့အဖြစ်ရှိကြောင်းကြေညာပြီး February 18ရက်နေ့ကမြဝတီမြို့နယ်တရားရုံးကထောင်ဒဏ်တရစီချမှတ်ခဲ့တယ်လို့ပါရှိပါတယ်။အဲ့ဒီဥပဒေအရငိမ့်ချန်းစွာဆန္ဒပြမယ်ဆိုတာကိုတရားဝင်အသိပေးရုံသာလိုအပ်ပေမဲ့တကယ်လက်တွေ့မှာတော့အာဏာပိုင်တွေကခုမြင့်ချက်အနေနဲ့ကျင့်သုံးနေကြောင်းဖော်ပြထားပါတယ်။ဖော်ပြပါလူခွင့်ရေးအဖွဲ့3ဖွဲ့အနေနဲ့အချင်းကြခံရသူ၄ဦးစလုံးကိုနိုင်ငံရေးအကျဉ်းသားအဖြစ်ယူဆသတ်မှတ်ပြီးသူတို့ကိုမြန်မာအာဏာပိုင်တွေအနေနဲ့ချွန်းကျက်ရှိအများဆုံးလှည့်ပေးဖို့တောင်းဆိုကြောင်းလည်းပါရှိပါတယ်။အဲ့ဒီအဖွဲ့3ဖွဲ့အနေနဲ့လူစုလူဝေးခွင့်နဲ့ငင်းချန်းစွာဆန္ဒပြရေးဆိုင်ရာဥပဒေတွေအပါအဝင်မြန်မာနိုင်ငံကပြဋ္ဌာန်းထားတဲ့ဥပဒေအပေါ်စိုးရိမ်မကင်းဖြစ်မိကြောင်းအဲ့ဒီဥပဒေတွေဟာလွတ်လပ်စွာပြောဆိုခွင့်နဲ့ငင်းချန်းစွာဆွေးနွေးခွင့်ဆိုင်ရာအခွင့်အရေးတွေနဲ့မကိုက်ညီတာကြောင့်ပြန်လည်သုံးသပ်ပြင်ဆင်ဖို့မြန်မာအာဏာပိုင်တွေကိုတိုက်တွန်းကြောင်းပါရှိပါတယ်ခင်ဗျ။
စီးပွားနိုင်ငံမှာတိုက်ပွဲတွေပြင်းထန်လာနေရမှာစိုးရိမ်စရာအကောင်းဆုံးအခြေအနေကိုရောက်လာနေပြီးအမြန်ဆုံးအပြစ်ခတ်ရစဲဖို့လဲကုလသမဂ္ဂတွင်ရင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းလိုက်ပါတယ်။စီးပွားနိုင်ငံအနောက်မြောက်ဘက်မှာပြစ်ခတ်တွေကြီးထွားလာနေတဲ့အတွက်အန္တရာယ်ရှိတဲ့အကြောင်းမကြသေးခင်ရက်တွေမှာလဲအချင်းချင်းသတိပေးခဲ့သလိုလွန်ခဲ့တဲ့24နှစ်အတွင်းမှာစိုးရိမ်ထားတဲ့အဆင့်တွေရောက်လာခဲ့ပြီလို့လဲနယူးယောက်မြို့မှာသတင်းတောက်တွေကိုပြောလိုက်တာပါ။အီတလီပြည်နယ်မှာစီးပွားစုအတက်တွေရဲ့လေကြောင်းထိုးစစ်ကြောင့်တူရကီစစ်သား33ယောက်သေဆုံးခဲ့တဲ့အတွက်2016ခုနှစ်ကစလို့စီးပွားစစ်ပွဲမှာစတင်ပါဝင်လာခဲ့တဲ့တူရကီနိုင်ငံအတွက်တနည်းထဲမှာထိခိုက်ကြရ အဆုံးအများဆုံးဖြစ်ခဲ့ပြီးနောက်မှာပဲအတွင်းရေးမှူးချုပ်ကသတိပေးလိုက်တာလည်းဖြစ်ပါတယ်။ချင်းနေဟာလုံးဝထိမနိုင်သိမရအဆင့်ထိမရောက်ခင်မှာအများဆုံးအပြစ်ခတ်ရဆဲရဖို့လည်းအတွင်းရေးမှူးချုပ်ကတိုက်တွန်းထားပါတယ်။
American and Afghanistan Taliban အဖွဲ့တွေကြားငြိမ်းချမ်းရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးတဲ့အခမ်းအနားကို American နိုင်ငံရဲ့ဝန်ကြီး Mike Pompeo တက်ရောက်မယ်လို့ American သမ္မတ Donald Trump ကတောက်ကြားနေမှာကြေညာလိုက်ပါတယ်။ကျွန်တော်လမ်းညွှန်ချက်နဲ့အညီနိုင်ငံရဲ့ဝန်ကြီး Mike Pompeo အနေနဲ့ Taliban အဖွဲ့နဲ့ငြိမ်းချမ်းရေးသဘောတူညီချက်လက်မှတ်ရေးထိုးမဲ့အခမ်းအနားကိုကိုယ်တိုင်တက်ရောက်မှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်နဲ့တာလီဘန်တို့အကြားသဘောတူညီချက်အရအာဖဂန်နစ္စတန်နိုင်ငံအတွင်းကအမေရိကန်တပ်ဖွဲ့ဝင်ဦးရေကို 13,000 ကနေ 8,600 အထိချော့ချဖို့ရည်ရထားပါတယ်။ဘယ်နေရာမှာဒီသဘောတူညီချက်ကိုလက်မှတ်ထိုးမလဲဆိုတာကိုသမ္မတထရမ့်ကမပြောပေမဲ့ကနဦးရရှိတဲ့သတင်းတွေအရကာတာနိုင်ငံဒိုဟာမြို့မှာစနေနေ့မှာလက်မှတ်ရေးထိုးမှာဖြစ်ပါတယ်။ကာကွယ်ရေးဝန်ကြီးမတ်အက်စပါကလည်းပူးတွဲကြေညာချက်တရက်ကိုထုတ်ပြန်လိုက်မယ်လို့လည်းသမ္မတထရမ့်ရဲ့ကြေညာချက်မှာပါရှိပါတယ်။ထရမ့်ကတာလီဘန်အဖွဲ့နဲ့အာဖဂန်အစိုးရကိုငြိမ်းချမ်းရေးအတွက်ဒီအခွင့်အရေးကိုအမိရယူဖို့တောင်းဆိုလိုက်ပြီးဂရိကဝတ်တွေအတိုင်းလိုက်နာရင်အာဖဂန်စစ်ပွဲအဆုံးသတ်ဖို့အားကောင်းတဲ့အနေအထားရှိပြီးအမေရိကန်တပ်ဖွဲ့တွေကိုအိမ်ပြန်ခေါ်နိုင်မှာဖြစ်တယ်လို့ပြောပါတယ်။အာဖဂန်စစ်ပွဲဟာလွန်ခဲ့တဲ့19နှစ်ကတည်းကစတင်ခဲ့တာဖြစ်ပြီးအမေရိကန်တို့အတွက်ကုန်ကျစရိတ်အမေရိကန်ဒေါ်လာ1 trillion ရှိတယ်လို့ American တပ်ဖွဲ့ဝင်2400ဝန်းကျင်အသက်ဆုံးရှုံးခဲ့ရပါတယ်ခင်ဗ
ျ Coronavirus San Diego တားဆီးဖို့ကြိုးပမ်းနေတဲ့မြောက်ကိုရီးယားမှာတောက်ကြံတွေကဆေးပြခံတာတစ်ခုကျင်းပပြီးခေါင်းဆောင်ဖြစ်သူကင်ဂျွန်တက်ရောက်တဲ့အကြောင်းနိုင်ငံပိုင်သတင်းကဖော်ပြပါတယ်ရှီရန်စစ်မြေပြင်မှာရွှေပြောင်းနိုင်စွမ်းနဲ့ပြစ်ခတ်နိုင်စွမ်းကိုစမ်းသပ်တဲ့ဆေးရည်လိချင်းမှုဖြစ်ပြီးအကြီးအကျယ်ကျင်းတဲ့အားရမှုရှိခဲ့တဲ့အကြောင်းလဲကိုရီးယားဗဟိုသတင်းအေဂျင်စီကစနေနေ့မှာပြောလိုက်တာပါစုဝသတင်းမှာပဲမြောက်ကိုရီးယားအလုသမားပါတီရဲ့ပေါ်လစ်ဘျူရိုအဖွဲ့နဲ့မြောက်ကိုရီးယားခေါင်းဆောင်တွေ့ဆုံပြီးကိုရိုနာဗိုင်းရပ်စ်တားဆီးအဆင့်မြင့်ဆွေးနွေးပွဲကျင်းပတဲ့အကြောင်းလဲဖော်ပြထားပါတယ်။ဗိုင်းရပ်စ်ပိုးကူးစက်မှုတွေမတော်တဆနိုင်ငံမှာကြုံလာရမယ်ဆိုရင်နောက်ဆက်တွဲအကျိုးဆက်တွေနဲ့ရင်ဆိုင်ရမှာဖြစ်တဲ့အကြောင်းလဲမြောက်ကိုရီးယားခေါင်းဆောင်ကသတိပေးခဲ့တယ်လို့သတင်းကဖော်ပြထားတာပါ။ကူးစက်ရောဂါတက်ဖြစ်ရေးစနစ်မှာအထူးကိစ္စရပ်အဖြစ်ဘာကုန်းမှာကျွန့်ကျက်ဖြစ်နေလက်ခံမှာမဟုတ်တဲ့အကြောင်းနဲ့ဝင်လာနိုင်သမျှနေရာလက်မကျန်အောင်ပိတ်ဆို့ထားဖို့စစ်ဆင်မှုတွေတည်ထောင်ခွဲထားတာတွေလုပ်ဖို့လဲပြောဆိုခဲ့တယ်လို့ဆိုပါတယ်မြောက်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူရှိကြောင်းအတည်ပြုထားတာအခုချိန်ထိတော့မရှိသေးပါဘူး Direct from Washington The Voice of
America The Away စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့ကိုအောင်လင်ဦးတို့ပြောပြပေးသွားကြတာပါရှင်။အခုကိုရိုနာဗိုင်းရပ်စ်နဲ့သက်ဆိုင်တဲ့ဒေသတွေနဲ့နိုင်ငံတကာသတင်းဆောင်ပါတွေသတင်းလွှာတွေစက်တိုက်နှာစင်ကြရပါမယ်ရှင်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့တဲ့ဒေသတွေစီကိုသွားခဲ့တာလည်းမရှိကူးစက်ခံထားရသူတွေနဲ့လည်းထိတွေ့ဆက်ဆံတာမရှိဘဲနဲ့ဒီဗိုင်းရပ်စ်ပိုးကူးစက်ခံထားရတဲ့ပထမဆုံးလူနာဟာဘလို့ပဲပုံဒီရောဂါပိုးရခဲ့တယ်လဲဆိုတာကိုသိနိုင်ဖို့အတွက်စမ်းသပ်လေ့လာနေကြပါတယ်ဒီတော်တွင်အီတလီနိုင်ငံကိုသွားခဲ့တဲ့သူတွေနဲ့ဆက်ဆက်ပြီးဥရောပနိုင်ငံတချို့မှာကူးစက်ခံရသူတွေတိုးလာတာပါဝင်ကမ္ဘာတစ်ဝှမ်းမှာကူးစက်မှုတွေပိုပြီးတော့လည်းများလာနေတာပါလက်တင်အမေရိကမှာပထမဆုံးကူးစက်ခံရသူတဦးရှိလာပြီးအီရန်နဲ့တောင်ကိုရီးယားနိုင်ငံတွေမှာတော့ကူးစက်မှုနှုန်းသိသိသာသာတိုးလာနေတဲ့အကြောင်း VOA သတင်းတောက်မာရီယာမာဒယ်လိုပြပို့ထားတဲ့သတင်းလွှာကိုမက်ခင်ဖြူထွေးကပြောပြပါမယ်ရှင်
။ပြည်ပကိုခီးထွက်ခဲ့တာမရှိသလိုကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေနဲ့လည်းထိတွေ့မှုမရှိပါပဲ။ဒီရောဂါပိုးကူးစက်ခံထားရတဲ့လူနာတဦးအမေရိကန်ပြည်အောင်စုမှာရှိနေတဲ့အကြောင်းကိုကယ်လီဖိုးနီးယားပြည်နယ်လူမှုကျန်းမာရေးဌာနညွှန်ကြားရေးမှူးကမကြာခင်ရက်ပိုင်းတုန်းကပဲပြောဆိုခဲ့တာပါ This is a fluid situation
at this time and I want to Lolozay ဘာမှတိတိကျကျပြောလို့ရတဲ့အခြေအနေမျိုးတော့မဟုတ်ပါဘူးဒါပေမဲ့အများပြည်သူကြားထဲမှာပြန့်နှံ့ကူးစက်နိုင်တဲ့အန္တရာယ်ကြီးကြီးမားမားဖြစ်နေတာလည်းမဟုတ်ဘူးဆိုတာကိုပြောချင်ပါတယ
်အခုလိုအခြေအနေမျိုးမှာအမေရိကန်ဆွေရကဘယ်လိုတုံ့ပြန်ကင်တွယ်နေသလဲဆိုတာစိုးရင်ကြားတဲ့သူတချို့ရှိတဲ့အကြောင်း Johns Hopkins တက္ကသိုလ်ကျန်းမာရေးစင်တာက Jennifer Nesso ကပြောပါတယ် We've tested only a
small number of people so far under 500 ဒီမှာကျမတို့ယောဂစမ်းသပ်ဆက်ဆေးတဲ့လူအရေအတွက်ကတိတ်နေပါတယ်900အောက်ပဲရှိတာပါတောင်ကိုရီးယားလိုနိုင်ငံမျိုးမှာတော့လူ 4,000 ကျော်စမ်းသပ်ပြီးပါပြီနောက်ထပ်အများအပြားကိုစမ်းသပ်နိုင်ဖို့အတွက်လည်းလိုအပ်တဲ့အထောက်ပံ့တွေရဖို့ကျန်းမာရေးဌာနတွေကတောင်းဆိုထားပါတယ်ဒီမှာကတော့အခုထိတရုတ်ကိုခီးသွားတဲ့သူတွေလောက်ကိုပဲစမ်းသပ်တာရှိပါတယ်အခုဒီယောဂါကတခြားနိုင်ငံတွေမှာလည်းကူးစက်နေတာမို့ဒီလိုဘောင်ချင်းချင်းတွေးပြီးလုံနေတာတွေကမထီရောက်ဘူးလို့ကျွန်မထင်ပါတယ်
ကိုရိုနာကူးစက်မှုအန္တရာယ်အစိုးရရဲ့တုံ့ပြန်ကင်တွယ်မှုတွေနဲ့ပတ်သက်ပြီးလွှတ်တော်မှာတော့ကြာသပတေးနေ့ကအမေရိကန်ကျန်းမာရေးနဲ့လူမှုဖူလုပ်ရေးဝန်ကြီး Alex Azar ကိုဥပဒေပြုလွှတ်တော်အမတ်တွေကပြင်းပြင်းထန်ထန်မေးခွန်းထုတ်ခဲ့ကြပါတယ်။ကြကြပြန့်ပြန့်ကူးစက်ပြန့်နှံ့လာနိုင်ခြင်းနဲ့ပတ်သက်ပြီးဝန်ကြီး Azar ကအခုလိုဖြေသွားခဲ့ပါတယ်
။ကူးစက်ရတဲ့အကြောင်းရင်းကတော့ရှိရမှာပေါ့ဗျာ။ မြို့တစ်မြို့ဒေသတစ်ခုဓာမမုံရင်လဲတရုတ်နိုင်ငံမှာလို့တနိုင်ငံလုံးမှာကူးစက်ပြန့်နှံ့တာမျိုးလဲဖြစ်နေတာပေါ့ဗျာ
။သမ္မတထရမ့်ကတော့ကိုရိုနာရောဂါကူးစက်ပြန့်နှံ့မှုအန္တရာယ်ကိုသိဆိုရင်စရာမရှိသလိုမျိုးရှော့ပေါ်ပြောဆိုထားပါတယ်
။ We're very very ready for this for
ဘာပဲဖြစ်လာဖြစ်လာကျွန်တော်တို့တုံ့ပြန်ဖို့အစဉ်သစ်ပါပဲ
။သမ္မတထရမ့်အဆိုရရဲ့ကိုရိုနာအရေးတုံ့ပြန်ကင်ထွယ်မှုတွေကိုဒီမိုကရက်တွေကတော့ဝေဖန်နေတာပါ။ဒီတဲ့ဘက်စောပိုင်းတော့ကပဲဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီမိုကရက်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကအခုလိုပြောခဲ့ပါတယ
် The United States government must address the spread of this deadly coronavirus.
Coronavirus ကူးစက်ပြန့်ပွားမှုတွေကိုအမေရိကန်အစိုးရအနေနဲ့တည်တည်ချာချာစဉ်းစားသုံးသပ်ပြီးတော့မဟာဗျူဟာကြကြနဲ့အလေးအနက်ထားပြီးကင်တွယ်ရပါလိမ့်မယ
်လက်ရှိမှာတော့ဒီယောဂါစတင်ဖြစ်ပွားတဲ့တရုတ်နိုင်ငံမှာထက်ကမ္ဘာတဝန်းကူးစက်မှုတွေပိုးပြီးများလာနေတာကြောင့်ဒီလိုကူးစက်မှုတွေကိုထိရရောက်ထိန်းချုပ်နိုင်အောင်နှစ်ဆတူအားထုတ်ကြိုးပမ်းကြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကကမ္ဘာနိုင်ငံတွေကိုတိုက်တွန်းထားပါတယ်
Epidemic in the Islamic Republic of Iran Italy and the Republic of
Iran Italy နဲ့တောင်ကိုရီးယားနိုင်ငံတွေမှာကူးစက်ပြန့်နှံ့နေတဲ့အခြေအနေကိုကြည့်ရင်ဒီယောဂါရဲ့ဆိုးဝါးမှုကိုတွေ့နိုင်ပါတယ်ဒါပေမဲ့ဒီ virus ကတုတ်ကွေးတော့မဟုတ်ပါဘူး။မှန်ကန်တဲ့နီလန်းတွေနဲ့ကင်တွယ်ထိန်းချုပ်လို့ရနိုင်ပါတယ်
။ကမ္ဘာနေရာနဲ့ကြဲကြဲပြန့်ပြန့်ကူးစက်နေတဲ့ရောဂါတစ်ခုအဖြစ်နဲ့ WHO အကြီးအကဲကသုံးလုံးမပြောခဲ့တဲ့အပေါ်မှာတော့ NESO ကလက်မခံချင်ပါဘူး
။ That tells me as an epidemiologist when you have
ကာယောဂါဘေးဆိုင်ရာကျွမ်းကျင်ပညာရှင်တယောက်အနေနဲ့ကျွန်မမြင်တာကတော့အခုလောက်နိုင်ငံတွေအများပြားမှကူးစက်နေပြီးတော့ကူးစက်မှုနှုံတိုးလာတဲ့အခြေအနေတွေကိုကြည့်ရင်ဒါကတစ်ကမ္ဘာလုံးအတိုင်းအတာနဲ့ကြဲပြန့်လာတဲ့ရောဂါဆိုးလို့မြင်နိုင်ပါတယ်။
အခုနောက်ဆုံးဘရာဇီးဂျော်ဂျီယာဂရိမြောက်မက်ဆီဒိုနီးယားနော်ဝေးပါကစ္စတန်ရိုမေးနီးယားအပါအဝင်နိုင်ငံအတော်များများမှာပထမဆုံးအကြိမ်ကိုရိုနာကူးစက်မှုတွေတွေ့လာနေရသလိုကမ္ဘာတဝန်းကူးစက်မှုတွေတိုးလာနေတာဖြစ်ပါရဲ့ရှင
်။မကင်ဖြူထွေးပြောပြခဲ့တဲ့အမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာကကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခြေအနေကိုနှာစင်ခဲ့ရတာပါရှင်။အခုလိုကိုရိုနာဗိုင်းရပ်စ်စတင်ခဲ့ရာတရုတ်နိုင်ငံရဲ့ပြင်ပမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးကြုံနေရတဲ့တောင်ကိုရီးယားနိုင်ငံမှာကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်မဲ့အစီအစဉ်တွေကိုတိုးမြှင့်လာနေပါတယ်။ကူးစက်မှုအဓိကဖြစ်ပွားနေတဲ့ဒေဂူးမြို့မှာလည်းမြန်မာနိုင်ငံသားတွေအပါအဝင်မြို့ခံတွေကသတိထားပြီးတော့သွာလာနေကြရတာပါ။ဒီအကြောင်းစုံကိုတော့ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်
။ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားတဲ့တရုတ်နိုင်ငံတွေကူးစက်မှုနှုန်းကျဆင်းလာချိန်မှာအိန္ဒိယတောင်ကိုရီးယားနိုင်ငံမှာတော့တောက်ကြနေညာသတင်းတွေအရယောဂါကူးစက်ခံရသူအရေအတွက်2300ကျော်အထိတိုးလာပါတယ်။အများစုဟာဒေဂူးမြို့ကဖြစ်ပါတယ်ကူးသမှုခံယူနေစေလူနာတချို့တက်တာလာလို့ဆေးရုံကဆင်းသွားပြီလို့တောင်ကိုရီးယားကျန်းမာရေးဝန်ကြီးဌာနဒုဝန်ကြီးခင်ကမ်လစ်ကပြောပါတယ
်။ "오늘 오전 10시 기준으로 코로나19 감염자는 2022 명."
ဖေဖော်ဝါရီ28ရက်တောက်ကြနေမနေ့7နာရီတိအစည်းအရာဗိုင်းရပ်စ်ကူးစက်ခံရသူပေါင်း2200ရှိတဲ့ထဲက26ဦးကလုံးဝပျောက်ကင်းသွားလို့ဆေးရုံကဆင်းသွားပါပြီ။73ဦးကတော့သေဆုံးသွားပါတယ်။
တောက်ကြနေတရက်ထဲမှာတင်နောက်ထပ်ရောဂါကူးစက်ခံရသူ260တဲ့မနေ့စံချိန်တင်တိုးလာတယ်လို့တာဝန်ရှိသူတွေကပြောတာပါ။တောက်ကြနေညာပိုင်းတောင်ကိုရီးယားသတင်းတွေအရယောဂါကူးစက်ခံရသူပေါင်း2300ကျော်အထိတိုးလာပြီးအများစုဟာဒေဂူးမြို့ကဖြစ်တဲ့အတွက်အနီရောင်အဆင့်ထိသတ်မှတ်ထားကြောင်းဒေဂူးမြို့မှာနေပြီးကိုရီးယားရုပ်သံဇာတ်လမ်းတွဲတွေမှာသရုပ်ဆောင်လုပ်နေတဲ့မတ်လှယမင်းအိမ်က VOA ကိုရှင်းပြပါတယ်
အမီအောင်အစစ်တီတက်မှတ်ထားရပါတော့ဘာဖြစ်လဲဆိုတော့ကျောင်းကိုရီးယားမှာကူးစက်လူနာက2338ယောက်ရှိပြီပေါ့နော်ဒီညအထိစရင်ထွက်တာကတော့အခုဒေဂူးတက်မြို့ထဲမှာ1988ယောက်ဖြစ်နေရဆိုတော့ဒေဂူးမှာ2000နီးပါးဖြစ်နေရပေါ့နော်အခုဒေဂူးကအဆိုးဆုံးဖြစ်နေရ
ဒီလိုအရေးပေါ်အခြေအနေကြီးညာထားတဲ့ဒေဂူးမြို့ကလမ်းမတွေပေါ်မှာလူအတော်လေး၆ကတ်သွားတယ်လို့မိုဘိုင်းဖုန်းအယောင်ဆိုင်ဝန်တန်းကျောက်ကျောင်းမီကပြောပါတယ
်지나다는소가지금보는것처럼아무래도
အလုံးတွေ့နေကြတဲ့အတိုင်းပါပဲလမ်းပေါ်မှာလူတစ်ဝက်လောက်ကိုယော့သွားပါတယ်လူတွေကိုတိတ်ပြီးတော့မတွေ့ရတော့ပါဘူးလမ်းပေါ်မှာရှိတဲ့တချို့ကြတော့လဲသူတို့အစီစဉ်နဲ့သူတို့သွားနေကြတာပ
ါစိုးရင်စရာအခြေအနေတွေရင်ဆိုင်နေရတဲ့ဒေဂူးမြို့မှာရောက်နေတဲ့မြန်မာအလုပ်သမားတွေကတော့အလုပ်စာချုပ်အရာမဖြစ်မနေအလုပ်ဆင်းနေရဆဲဖြစ်တယ်လို့မတ်လှယင်းမင်းအိမ်ကပြောပြပါတယ
်ဟာမြန်မာအခုဒေဂူးမှာ3000ကျော်လောက်ရှိတယ်လို့တင်ရတာပေါ့နော်သူတို့တော့ကလည်းနေစင်နဲ့ညီပါအလုပ်လုပ်နေရတယ်စိတ်ုံရလည်းမပိတ်ဘူးဆိုတော့သူတို့ပြန်ဖို့မပြန်ဘူးကတော့သွေးသွားဖြစ်နေတာပေါ့နော်ဘာလို့လဲဆိုတော့သူတို့ပြက်လို့ပြက်ပွက်လို့မရဘူးဆိုတော့လေအဲ့တော့ဟိုယောဂါတော့ဖြစ်နေတာပဲဒါပေမဲ့လှုပ်ရှားရှိရလှုပ်ရှားလှုပ်နေရတယ်ဆိုတော့သဘောမျိုးပဲဖြစ်နေတာပေါ့ဟိုကျောင်းသားကျောင်းသူတွေကတော့ဒီလိုမျိုးကျောင်းပြင်ရတယ်ပါလေနှစ်ပတ်လောက်နောက်ဆုံးသွားပြီဆိုတော့ညီမတို့ကျောင်းတက်နေတဲ့လူတွေကတော့တချို့ပြန်သွားကြတယ်ပေါ့ညီမကြီးဟုတ်
ဆိုတော့ညီမတရုတ်ဆောင်ရတဲ့ဒီရိုက်ကွင်းတို့တရုတ်ဆောင်ရမယ့်ကဏ္ဍကြီးကြတော့ဒီလိုဗိုင်းရပ်စ်နဲ့ရိုက်ခတ်မှုတွေဖြစ်နေတော့
အဲ့ဒီလုပ်ငန်းခွင်အတွက်ဘယ်လိုအခြေအနေဆက်ရောက်သွားသလဲဒါမှမရထား
အော်အကုန်လုံးနေတော့နားလိုက်ရပြီဘာလို့လဲဆိုတော့တောင်ကိုရီးယားဆိုရအမိတ်ထုတ်လိုက်တယ်လေလူစုလူဝင်လုံးဝမလုပ်ဘူးဆိုတော့အဲ့တော့ဒီကိုရီးယားတနိုင်ကလုံးမှာလူစုလူဝင်မဖြစ်အောင်ဆိုညီမတို့ရိုက်ကူးရဲဆိုလဲနားထားတယ်ပေါ့နော်ဒါပေမဲ့ညီမတို့ရိုက်ကူးရဲသူတို့ချိုးချိုးရိုက်ထားတာတွေများတော့အခု loss တော့ရိုက်ထားပြီးတော့အပိုင်းတွေကိုလွှင့်နေတာပေါ့အချိန်နေသူတို့စောင့်ကြည့်နေရတာပေါ့ဒါမှမဟုတ်ညီမတို့ program လည်းခဏတစ်ပြုံနားရင်နားမှာပေါ့နော်အခုကကိုရိုနာနဲ့ပတ်သက်တဲ့တင်းတွေပဲတင်းနေအနာတိတ်မဘက်ကိုဆက်ပြီးတော့မပြတ်ဘူးဖြစ်သွားတာပေါ့ဆိုတော့ရိုက်ကူးရဲတွေအကုန်လုံးနေပါနားထားလိုက်ရတော့လေ
တေကူမျိုးကအထူးစိုးရင်ရတဲ့လူနာတွေကိုအခြားမျိုးကဆေးရုံတွေစီပို့ပြီးကူတာပေးနေပါတယ်။တောင်ကိုရီးယားနိုင်ငံဟာတရုတ်နိုင်ငံအပြင်ဘက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးဖြစ်လာတာကြောင့်တောင်ကိုရီးယားအစိုးရကဆီယန်ဝန်တွေနဲ့သူ့စစ်တပ်ကိုပါရောဂါကူးစက်ခံရတဲ့ဒေသတွေစီဆေးလွှတ်ပြီးကူတာမှုနဲ့ခွဲခြားစောင့်ကြည့်မှုတွေလုပ်နေပါတယ်ခင်ဗျာ။
ကိုညာဝဲအောင်ပြောပြခဲ့တယ်တောင်ကိုရီးယားကဒီကိုရိုနာဗိုင်းရပ်စ်ကာကွယ်ထိန်းချုပ်ရေးကိုနာဆင်ခဲ့ရပြီးတဲ့နောက်တရုတ်နဲ့မိုင်ပေါင်း880အထိနံနိမိတ်ချင်းထိစပ်နေတဲ့မြောက်ကိုရီးယားမှာကောကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့အကူအညီတွေလိုအပ်နေပြီလားဆိုတာကြည့်ကြရအောင်ပါကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါတိုက်ဖျက်ရေးအတွက်မြောက်ကိုရီးယားအစိုးရအနေနဲ့လူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာဖွဲ့စည်းတွေကိုနိုင်ငံတွင်းဝင်ခွင့်ပေးရမယ်လို့မြောက်ကိုရီးယားလူ့အခွင့်ရေးဆိုင်ရာအထူးအစီရင်ခံစာတင်သွင်းသူကုလသမဂ္ဂအရာရှိတိုမတ်စ်ကင်တာနာကပြောပါတယ် VOA သတင်းတောက်ဂျီတာဂျွန်သတင်းပေးပို့ချက်ကိုအခြေခံပြီးကိုရဲမင်းထွန်းကပြောပြပါမယ်ရှင
်မြောက်ကိုရီးယားနိုင်ငံတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ဖြစ်ပွားတယ်ဆိုပြီးအတိအပြုပြောကြားထားတာတော့မရှိသေးပါဘူးဒါပေမဲ့မြောက်ကိုရီးယားနဲ့အိန္ဒိယချင်းတရုတ်နဲ့တောင်ကိုရီးယားနိုင်ငံတွေမှာတော့ကိုရိုနာဗိုင်းရပ်စ်ရောဂါအလျင်မြန်ကူးစက်လို့နေပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါတိုက်ဖျက်ရေးအကူအညီပေးနိုင်ဖို့မြောက်ကိုရီးယားတို့အနေနဲ့လူသားချင်းဆိုင်ရာအကူအညီပေးရေးအဖွဲ့တွေကိုတနိုင်ငံလုံးအတိုင်းအတာနဲ့ဝင်ထွက်သွားလာခွင့်ပေးရမယ်လို့မြောက်ကိုရီးယားလူ့အခွင့်အရေးအခြေအနေဆိုင်ရာအထူးအစီရင်ခံစာတင်သွင်းသူကုလသမဂ္ဂအရာရှိ Thomas Quintana ကပြောပါတယ
် My call is to the international community to be prepared to respond and the government
ကျွန်တော်ပန်ချာလို့ရတာကတော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြောက်ကိုရီးယားနိုင်ငံကိုအကူအညီပေးဖို့အစဉ်သင့်ရှိနေဖို့နဲ့မြောက်ကိုရီးယားဆွေးကလည်းစီဝါနဲ့လူသားချင်းစာနာမှုအကူအညီပေးရေးကျွမ်းကျင်သူအဖွဲ့တွေကိုအတားအဆီးမရှိဝင်ထွက်ခွင့်ပေးဖို့ပဲဖြစ်ပါတယ်
။မြောက်ကိုရီးယားနိုင်ငံဟာအကူအညီပေးရေးအဖွဲ့အစည်းတွေကိုနိုင်ငံတွင်းသွားလာခွင့်ကန့်သတ်ပိတ်ပင်တတ်တဲ့သမိုင်းရှိတာကြောင့်ကုလသမဂ္ဂအေဂျင်စီတွေအပါအဝင်အပြည်ပြည်ဆိုင်ရာအကူအညီပေးရေးအေဂျင်စီတွေအတွက်စိုးရိမ်ပူပန်စရာဖြစ်လို့နေပါတယ်။ COVID-19 ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားနိုင်တဲ့အလားအလာတွေကိုထိန်းချုပ်ထားနိုင်ဖို့မြောက်ကိုရီးယားအစိုးရအနေနဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကိုကျေးလက်ဒေသတွေကိုတွားရောက်ခွင့်ပေးရမယ်လို့လည်း Thomas Quintana ကတောင်းဆိုလိုက်ပါတယ်။သူအမြင်အရနိုင်ငံတကာအကူအညီမပါဘဲမြောက်ကိုရီးယားတို့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါပြန့်နှံ့မှုကိုမကင်တွယ်နိုင်ပါဘူး။မြောက်ကိုရီးယားကျန်းမာရေးဒုတိယဝန်ကြီးကင်ဖျွန်ဟွန်းကတော့နိုင်ငံသားတွေတိုက်ပွဲအတွင်းဝင်ရောက်တာကိုရောဂါရှာဖွေကူးတာရေးလှုပ်လာနိုင်တဲ့အထိပိတ်ပင်ထားမယ်လို့ဂျပန်အခြေစိုက်မြောက်ကိုရီးယားလိုလားတဲ့သတင်းစာချိုဆန်ရှင်ဘိုသတင်းစာကိုကြတာပရိနိကပြောပါတယ်။တိုက်ပွဲလုံးကကြောင်းတွေအားလုံးကိုလည်းဆက်ပြေးပိတ်ပင်ထားမယ်လို့လည်းဆိုပါတယ်။ဒါအပြင်နေဆက်စခန်းတွေနဲ့စိတ်ကန်းတွေကဖျက်ကျော်ဝင်ရောက်လာတဲ့ကုန်ပစ္စည်းတွေကိုတိကျခွဲထားပြီးစောင့်ကြည့်စစ်ဆေးဖို့တင်ကျတဲ့အမိန့်ကိုလည်းဗိုလ်တုံးတွေကထုတ်ပြန်လိုက်ပါတယ်။ယောဂအဖြစ်အများဆုံးတရုတ်နိုင်ငံနဲ့ရှေ့ရှေ့လျားလျားထိစပ်နေတဲ့နယ်နိမိတ်ရှိသလိုကျန်းမာရေးနဲ့တန်ရှိစနစ်အားနယ်လွန်နဲ့မြောက်ကိုရီးယားနိုင်ငံအတွင်းဒီဗိုင်းရပ်စ်ပြန့်ပွားမှုရှိမရှိဆိုတာကိုတော့ကုလသမဂ္ဂအရာရှိ Thomas Quintana ကတန်တရားရှိနေပါတယ်
။ We shouldn't forget that the border line with China is quite extensive.
မြောက်ကိုရီးယားနဲ့တရုတ်နိုင်ငံနယ်နိမိတ်ကတိုက်ကိုရှေ့လျားတယ်ဆိုတဲ့အချက်ကိုကျွန်တော်တို့မမေ့သင့်ပါဘူး။မြောက်ကိုရီးယားပြည်သူအများစုဟာရေနဲ့တန်ရှင်းဆိုင်ရာသုံးဆောင်နေတဲ့ကျန်းမာရေးဆိုင်ရာထောက်ကူပြုပစ္စည်းတွေလုံလောက်လောက်မရကြပါဘူး။ဒီချက်တွေကလူတွေဗိုင်းရပ်စ်ကနေလွတ်ကင်းမှုအားနည်းစေပါတယ်။ဒါကအရှိတရားပါ
။ဗိုင်းရပ်စ်မပြန့်ပွားရေးလက်တွေစင်ကြယ်အောင်ရေးဆေးဖို့တန်ရှင်းတဲ့ရေရရှိရေးကအရေးကြီးတယ်လို့လည်းသူကပြောပါရယ်။မြောက်ကိုရီးယားတို့ရဲ့နျူကလ িয়ার အစီအစဉ်ကိုရပ်ဆိုင်းပြည့်ရေးဖိအားပေးတဲ့အနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီက2016ခုနှစ်ကတည်းကအရေးယူပိတ်ဆို့တန်ခါမှုတွေချမှတ်ထားတာကြောင့်မြောက်ကိုရီးယားနိုင်ငံအနေနဲ့တချို့သောတွင်းကုန်နဲ့ပို့ကုန်ပစ္စည်းတွေဝယ်ယူရောင်းချလို့မရပါဘူး။မြောက်ကိုရီးယားနိုင်ငံအတွင်းကုန်ပစ္စည်းတွေမတင်သွင်းနိုင်တာကလည်းစိတ်ပူစရာနောက်ထပ်အချက်တစ်ချက်ဖြစ်ကြောင်းဒါကိုပြန်လည်သုံးသပ်တင်ကြောင်းလဲကန်ထာနာကထောက်ပြပါရယ်။
Isolation of the country is not the answer. And as you are also
တိုက်ပွဲကိုနောက်ထပ်ပိုပြီးထိကျင်အောင်လုပ်တာကအပြည့်မဟုတ်ပါဘူး။အခုချိန်တွေကမြောက်ကိုရီးယားဆွေးနဲ့ပြင်ပကဘာကြားနိနိကကက ပူပြီးပူပေါင်းဆောင်ရွက်ဖို့ခွင့်ရည်တည်းဖြစ်တည်ပါတယ
်။မြောက်ကိုရီးယားရဲ့အိမ်နေချင်းတရုတ်နိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါကြောင့်တရုတ်နိုင်ငံအတွင်းလူပေါင်း 2,900 ကျော်သေဆုံးခဲ့ရတယ်လို့လူပေါင်း 9,800 ကျော်ကူးစက်ခံခဲ့ရပြီဖြစ်ပါတယ်။နောက်အိန္ဒိယနိုင်ငံတနိုင်ငံဖြစ်တဲ့တောင်ကိုရီးယားနိုင်ငံမှာလည်းကူးစက်မှုပေါင်း 1,900 ကျော်ရှိခဲ့တယ်လို့သေဆုံးသူစုစုပေါင်း 13 ဦးရှိသွားပြီဖြစ်ပါတယ်။မြောက်ဖက်အိန္ဒိယတရုတ်နိုင်ငံကဒီရောဂါကိုအဆိုးရွားဆုံးခံစားနေချိန်မှာတောင်ဘက်အိန္ဒိယတောင်ကိုရီးယားနိုင်ငံကတော့ဒုတိယအဆိုးရွားဆုံးခံစားနေရတာဖြစ်ပါတယ်ခင်ဗျာ
။မြောက်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုရှိလာရင်ကူညီပေးနိုင်အောင်အသင့်ရှိနေကြဖို့အတွက်ဆွေးနွေးခဲ့ကြတဲ့အကြောင်းကိုကိုရဲမင်းထွန်းပြောပြခဲ့တာပါ။အခုလိုကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားရာတရုတ်နိုင်ငံမှာတော့ကျောင်းတက်တာကအစစီးပွားရေးလုပ်ငန်းတွေရောအစိုးရလုပ်ငန်းတွေနဲ့ကျန်းမာရေးဝန်ဆောင်မှုတွေကိုပါအွန်လိုင်းကပဲလုပ်နေကြပါတယ်။အခုချိန်ထိဆိုရင်ဒီယောဂကူးစက်တဲ့အန္တရာယ်ကိုရင်ဆိုင်နေရဆဲဖြစ်ပြီးတိုင်းပြည်အတွင်းနေရအတော်များများကိုလည်းအသွားလာတွေပိတ်ထားသလိုသူ့ရဲ့နိုင်ငံသားတွေကိုအိမ်ထဲမှာပဲတက်နိုင်သမျှနေကြဖို့အိမ်ကနေပြီးတော့ပဲအလုပ်လုပ်ကြဖို့အစိုးရကိုယ်တိုင်ကလည်းတိုက်တွန်းနေတဲ့အကြောင်း AFP သတင်းဆောင်ပါကိုအခြေခံပြီးတော့ကိုညာဝင်းအောင်ကပြောပြပါမယ်ရှင်
။လာမယ့်မတ်လတည်တရုတ်နိုင်ငံလုံးကျောင်းတွေပိတ်ထားဖို့နဲ့ပညာရေးကိုအွန်လိုင်းကတဆင့်သာလေ့လာကြဖို့အစိုးရကတိုက်တွန်းထားတာပါ။တရုတ်ပညာရေးဝန်ကြီးဌာနကတော့ကျောင်းတွေကိုပိတ်ထားပါလေ့လာသင်ယူမှုကိုတော့မရကြပါနဲ့လို့အမိန့်ထုတ်ထားခြင်းမှာစာသင်ကျောင်းတွေကလည်းအွန်လိုင်းမှာအပြိုင်ဆိုင်သင်လာကြပါတယ်။ဒါပေမဲ့အွန်လိုင်းကတဆင့်ကျောင်းတက်နေရတာကိုကလေးတွေကမကြိုက်ကြပါဘူး။ရှန်ဟိုင်းအမေရိကန်နိုင်ငံတကာကျောင်းကကျောင်းသူလေးချားလော့ရှိုးကတော့ပုံမှန်အတိုင်းစာသင်ကျောင်းကိုသွားကျင်သူပ
ါ။ကျောင်းပုံမှန်သွားပြီးစာသင်ရတာမျိုးပဲကြိုက်ပါတယ်။အွန်လိုင်းကနေမဟုတ်ဖဲနဲ့တကယ်ချင်းနဲ့ဆောင်ရတာမျိုးကိုပုံမှန်ဖြစ်စေချင်ပါတယ
်။ချားလော့နဲ့သူ့အတန်းပေါ်တွေဟာမွေးနေ့ကိုတော့မှonline video ကနေတဆင့်နှုတ်ဆက်ပြောပါနေရပါတယ်။တရုတ်နိုင်ငံလက်ရှိအခြေအနေက virus ကိုကြောက်နေရတာအပြင်ကျောင်းတွေပိတ်ထားလို့ကလေးတွေရဲ့ပညာရေးအတွက်ပါနှစ်ထပ်ကွမ်းစိုးရိမ်နေရတယ်လို့ Charlotte ရဲ့မိခင် Grace Wu ကပြောပါတယ
်။ Academically I'm not that worried but I was worried about like I know she missed the school so much.
ပညာရေးနဲ့ပတ်သက်လို့တော့ဒီလောက်ကြီးကျမမစိုးရိမ်ပါဘူး။စိုးရိမ်တာကဒီကလေးတွေကျောင်းသွားခွင့်မရတဲ့ကိစ္စပါ။သူတို့ကတငယ်ချင်းတွေအချင်းချင်းစုံပြီးပြေးလွှာဆော့ကျင်ကြမယ်နှကောင်းစည်းမပါပဲလွတ်လွတ်လပ်လပ်ကစားကျင်ကြမှာပ
ါတရုတ်နိုင်ငံပြည်နယ်30လောက်ကမြို့ပေါင်း300ကျော်မှာကျောင်းသားပေါင်းတန်း50ကကျောင်းစာသင်ခန်းတွေကိုအသုံးပြုနေကြပေမဲ့လက်တွေ့မှာအဆင်မပြေလှဘူးလို့နာမည်ကျော်အလီဘာဘာတရုတ်အွန်လိုင်းကုမ္ပဏီကပြောပါတယ် iTutor Group ရဲ့အွန်လိုင်းကျောင်းဆရာဝမ်ကွမ်ရှင်းကတော့အွန်လိုင်းမှာကျောင်းအတားတွေအဆမတန်များပြားလာတယ်လို့ပြောပါတယ်
线下就因为疫情的原因导致线下的很多机构
ယောဂကုသမှုကြောင့်ဆိုးရကြောင်းတွေနဲ့တခြားပညာသင်ကျောင်းအတော်များများပုံမှန်တိုင်းမဖွင့်ကြတော့ပဲကျောင်းသားတွေအိမ်မှာပဲနေနေရတာပါဒီလိုအခြေအနေရှိပေမဲ့ကျောင်းသားတွေလေ့လာသင်ယူမှုကတော့ရော့မသွားပဲပိုပြီးတိုးလာစေပါတယ်ပညာရေးနဲ့ပတ်သက်လို့မိဘတွေကလည်းစိုးရိမ်နေတော့ online မှာပိုပြီးတော့တောင်မှကျောင်းအတားတွေရှိလာပါတယ်ကျွန်တော်တို့တွေ့ရတဲ့ online အချက်လက်တွေအရဆိုရင်ကျောင်းဝတ်တဲ့အရေးအတွက်ကပုံမှန်ထက်တရားရာဂိုင်းတို့အထီတောင်တိုးလာတာပ
ါအခုဆိုရင်တရုတ်ပြည်တွင် online သုံးစွဲမှုပိုများလာတဲ့အတွက်ပြီးခဲ့တဲ့သတင်းပတ်ထဲမှာဆိုရင်မကြာခဏဆိုသလို internet line နှေးကွေးပြတ်တောက်တာတွေဖြစ်ကုန်တာကြောင့် online company ကြီးတွေကကျွမ်းကျင်သူတွေကိုဆေးလွှတ်ခဲ့ရပါတယ်ဒီအခြေအနေကိုဖြေရှင်းဖို့နောက်ထပ် internet server 1000 ကျော်ကိုထပ်တိုးထားရတယ်လို့ Alibaba company ကပြောပါတယ်တရုတ်နိုင်ငံရဲ့ဆက်သွယ်ရေးကွန်ရက်ကိုပိုပြီးမြန်ဆန်လွယ်အကူအောင်အလီဘာဘာ၊ဟွာဝေးနဲ့ Tencent တို့လိုထင်ရှားတဲ့အွန်လိုင်းကုမ္ပဏီကြီးတွေကကြိုးပမ်းနေကြခြင်းမှာအခုလိုအွန်လိုင်းသုံးစွဲမှုအလွန်များပြားလာတာကြောင့်အဲ့ဒီကုမ္ပဏီတွေရဲ့ application တွေကိုလူတွေပိုသုံးစွဲလာတာကိုလည်းတွေ့ရပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ဒ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA American တန်ကစနေမနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40 48အခုဒုတိယနာရီဝက်အတွက်လိုင်းလက်မီတာ190ကနေတိုးချဲ့နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရရှင်။အခုဒုတိယပိုင်းအစီအစဉ်မှာတော့ဒီ American ပြည်တော်စုရဲ့လူမဲ့သမိုင်းတင်လအကြောင်းပြောပြပေးမယ်။အမျိုးသမီးကန္တာနဲ့သုတဆုံတဲ့အမေရိကန်ခွင်အစည်းအဝေးတွေနဲ့အတူကာဗွန်မိုနောက်ဆိုက်များတဲ့လေကိုရှူရှိုက်မိတဲ့အခါမှာအသက်ရှူလမ်းကြောင်းဆိုင်ရာဘလို့ပြဿနာတွေဖြစ်စေနိုင်ပါသလဲ
။သူရအောက်ဆီဂျင်တဲပြီးတော့နှလုံးတို့အုံနောက်တို့နော်အရေးကြီးတဲ့ခန္ဓာကိုယ်ရဲ့အစိပ်ပိုင်းတွေပို့အောင်မှာဒါပေမဲ့ကာဗွန်မိုနောက်ဆိုက်များသွားရင်အဲ့အောက်ဆီဂျင်တွေးတဲ့မရောက်တော့ဘူးသူရအောက်ဆီဂျင်တဲဆုံနေနဲ့ဆွမ်းအနေသွားတဲ့ခါကျမှ
တဘာဝဝင်းကျင်ဆိုင်ရာအင်ဂျင်နီယာဒေါက်အေအေဂျီရဲ့ပြောကြားချက်ကိုသိပ္ပံနဲ့ဤပညာစီစဉ်မှာနားဆင်ကြရမှာပါရှင်အခုရင်ဆုံးတော့အမျိုးသမီးကန္တာကိုထုတ်လွှင့်ပေးမှာဖြစ်ပါတယ် February လဟာ American ပြည်တော်စုမှာ Black History Month လို့ဒီလူမဲသမိုင်းတင်လအဖြစ်သတ်မှတ်ပါတယ်လူမဲတွေရဲ့သမိုင်းမှာထူးခြားလာတဲ့ပုံကိုယ်တွေနဲ့အထင်ရှားဆုံးအမျိုးသမီးကြီးကတော့ Rosa Parks ဖြစ်ပါတယ်။လွန်ခဲ့တဲ့62နှစ်ကလူမဲလူဖြူအသားရောင်ခွဲခြားရေးဝါဒကိုကန့်ကွက်ခဲ့တဲ့တာမန်လူမဲအမျိုးသမီးတစ်ဦးရဲ့တတ်တည်ရှိလာတဲ့လောက်ရဟာခဏိအထိလူအများအတွက်အကြအတုယူစရာဖြစ်ခဲ့ရပုံကိုအမျိုးသမီးကန္တာမှာဒေါ်လာလတ်တန်ကစီစဉ်ထုတ်လွှင့်ပေးခဲ့တာကိုပြန်ပြီးတော့တင်ဆက်ထားပါတယ်ရှင်။
I had not planned to get arrested. I had plenty to do without having to end up in jail. But when I had to face
money ne eti ni ga apan khan bu yiwe pi lou da raw ma hou ba bu thong de ma twa ya be ne lou nai bu yiwe ke ba de da ba mai lo jima apan khan bu song phyet che cha lai da ga raw jima ro ni ne dilo a nain khan ya de bwa myu ma ni ya da ja bi mu jima ro bo khwe cha set san da pu pi khan li pu pi a nain khan ya li phit de so da go ကျမသဘောပေါက်မိလို့ဖြစ်တယ်လို့ပြောသွားသူကတော့ကွယ်လွန်လေပြီဖြစ်တဲ့ပြည်သူ့ခွင့်ရေးလှူရှာမှုရဲ့မိခင်ကြီးရဲ့လို့တင်စားခေါ်ပေါ်သူ Rosa Parks ပဲဖြစ်ပါတယ်။ဒီလ February လကိုအမေရိကန်မှာ Black History Month လူမဲသမိုင်းတင်လအဖြစ်သတ်မှတ်ထားတဲ့အတွက်ကြောင့်လေ Rosa Parks ရဲ့အသားရောင်ခွဲခြားမှုဆုံးသက်ရေးသမိုင်းတင်ကြိုးပမ်းမှုများကိုတင်ပြပေးဖို့ရည်ရွယ်ခဲ့တာပါ။လူမဲသမိုင်းတင်လစခဲ့တာကတော့1955ခုကဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာကြီးကျွန်စနစ်ပပျောက်ရေးအတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်မှာသတ်မှတ်ထားပြီး250အကြာဖြစ်တယ်လို့ဆိုရမှာပါ။ Harvard ကျောင်းဆင်းဘုရားသမိုင်းရှင် Carter G. Woodson နဲ့တခြားအထင်ကအာဖရိကနွေဘအမေရိကန်နိုင်ငံသားတွေရဲ့ကြိုးပမ်းမှုကြောင့်အမေရိကန်သမိုင်းမှာလူမဲအမေရိကန်နိုင်ငံသားတွေရဲ့အခန့်ကဏ္ဍကိုအတိအမှပြုဖို့1986ခုနှစ်ကစလို့အမေရိကန်သမ္မတတိုင်းကဒီလကို Black History Month ရဲ့လို့သတ်မှတ်ပြီးနိုင်ငံကနေဂါရဝပြုခဲ့တာလည်းဖြစ်ပါတယ်။အာဖရိကနွေဘွားအမေရိကန်နိုင်ငံသားအမျိုးသမီးတွေရဲ့ကြိုးပမ်းမှုတွေအောင်မြင်မှုတွေအများကြီးရှိတဲ့နဲ့ Rosa Parks ကတော့အထင်ရှားဆုံးပုဂ္ဂိုလ်တွေနှင့်တူလို့ဆိုရမှာပါ။အချိန်ကတော့1955ခုဒီဇင်ဘာလတရနေ့ကပဲဖြစ်ပါတယ်။ထိုစဉ်အသက်42နှစ်အရွယ်ရှိပြီဖြစ်တဲ့ Rosa Parks ဟာတောင်ပိုင်းဒေသမှာချမှတ်ထားတဲ့လူပြူလူမဲခွဲခြားတဲ့စနစ်ကိုကျင့်သုံးတဲ့အယ်လဘမ်းပြည်နယ်မွန်ဂိုမရီမြို့မှာဘတ်စကားဒီဇင်ဘောမှာလိုက်ပါလာပြီးလူပြူတဦးတွေနေရာဖယ်ပေးဖို့ညှင်းခဲ့တာဖြစ်ပါတယ်။ထိုစဉ်ဖြစ်ရတဲ့ပတ်သက်ပြီးတော့မကွယ်လွန်မီသူသတင်းမီဒီယာကိုပြောပြခဲ့တာကိုလည်းပြန်ပြောင်းတင်ပြလိုပါတယ်
။ Well, four of us were involved in that section of the bus. A man occupied the seat with me.
အဲ့ဒီဘတ်စကားဘောမှာကျမတို့လူမဲ၄ဦးရှိခဲ့ပါတယ်။တူကပြင်းပေါင်နာခုံမှာထိုင်ပြီးကျမကတော့အတွင်းဘက်ပိုင်းမှာထိုင်နေပါတယ်။တခြားတစ်ဖက်မှာနောက်လူမဲအမျိုးသမီးနှစ်ဦးထိုင်နေကြပါတယ်။ဘတ်စကားရက်တော့လူပြူအမျိုးသားတဦးတက်လာပြီးသူကမတ်တပ်ရက်နေရတယ်။သူကကျမတို့အားလုံးကိုခုံကနေဖယ်ပေးစီခြင်းနဲ့တခြား၃ယောက်ကတော့မထခြင်းထခြင်းနဲ့ထပေးကြတယ်။ကျမကတော့ဖယ်မပေးဘူး။အဲ့ဒီတော့ကျမအဖမ်းခံရအချုပ်ထဲထည့်ခံခဲ့ရတယ်လို့ Rosa Parks ကသူမကွယ်လွန်မီကပြန်ပြောင်းပြောခဲ့တာပါခုလိုလူပြူလူမဲခွဲခြားဆက်ဆံတာကိုခံနေရတာများလို့လေသူ့အနေနဲ့ခုလိုမခံရနိုင်ဖြစ်လို့အာခံရဲခဲ့တာဖြစ်တယ်လို့ Rosa Parks ကပြောခဲ့တာကတော
့ Well I had work and I can't say wasn't tired but that
ကျမကအလုပ်ပြင်းမှန်းပြီးပြန်လာတာဒါပေမဲ့ကျမပြင်းမှန်းလို့ဘတ်စကားပေါ်မှာခုံနေရကနေ Tabibu, Ningeram Hobabu, Jamanine, Chmaga, Dian Danji, Pascaga, Baby, Sida Mulule, Jama Tabizia, Jam Shibu, Luchma, Yungi Bari, Dabi, Jamago, Kulu, Queja, Sisanda, Mugule, Jama Macano, Luz, Humpiade, Dwe, Akulu, Pascabo, Ma, Coniago, Mape, Bigedava, Luza Baxa, Biogeda Pibari, American Pidon Zuma, Racial Segregation, Lucore. Atayon, Quejare, Senego, Chendone, Tosinga, Kidwayama, Lubuga, Shidanko, Lumeriga, Nabdanko Rima, Tanjayabi, Lubu Redue, Shidanko Rima, Liam Shi, Nabdanko Ma, Lumeriga, Pebe Jayara Pibari, Dago Rosa Baxka, Sanchin Gerava, Ladue, Jandui, Sato Sandui, Yoshi Yundui, Satpimale, Lubune, Lumerigo, Queja, Sesan Taraba, Rosa Baxue, Montgomery, Mugrima, The Italian Quejare Sneaku, Baskar Riverma, the child Lume Mutmiriga, Akangelu, a punk kange jayara rile, she gave a re. Dabi Melule, Dideka, Rosa Box, a punk kangearo, Lume Lupesiga, Dipiaku, Macanore Dwe, Tunoma, Wine Bee, Yadi, Biggie Javare, Rosa Boxaro, Lopu Kebi, Alabama Ma, Losham Yare Twejone, Tune Dukimoha, Detroit Mugu, Bianca Jayavare. Tosin Lume Puesipide, NAACP Gale, D. Piaco, Santa Campi, Shedan Dingevare, Toothpin Tosinga, Bidukwe, Lo Shamuma, Consang Piet della Dugaro, Dia Horsia, Doctor Martin Luther Game Pipare, Tosin Lubu Lume Quejamu, Sesai, Sundapo, Ningjanswa, Dipwe Wimbus, Sumpia Kedu, Doctor King, Bioge, Ragule, Pian Pian, Tempia, Lubare.
Segregation in public transportation will pass away.
Dr.
Martin Luther King, Usaune, Lushamujani, Atayan, Quejae Seneha, Ubriya. American Biron Zuma, Sonta Kevare, Dr. Martin Luther Kingaro, Lojan Kankeavare, Rosa Baxa, Tanguya, she said, Kuni Miana by Male, Atayan, Quejamu, Tapi, Lushamu Dwe, Sales, Hongye Kedalu, Detroit Muma, Lume Lungedi, then moving Jambi Tanagule, Puni Bigevare, Kulo Dandu Queen Yashimu Dwe, Dubuama, Menamini, Juba Mudwejan, Tanguya, Guse, Kugunima, Tosin Tamra, Bill Clinton, Yadarigo beat it, Minzon Sudizay Pide, Tamraye, Lumyamu, Sudizay Pin, Lodos Sanya, Minzon Shudizay Sugule, the Wu Chimin Kevare, Tosin Tamra, Clinton, Subibuema, Yoge, Dagaro.
Rosa Parks ignited the most significant social movement in modern America.
Rosa Parks, Kitty, Merigan, the Maima, Tingia, Jazo, Lumuye, Bionne, Possa Mugu, Sadin Bigaduba. ပြည်တွင်းစစ်ဖြစ်စေခဲ့တဲ့အကြောင်းရင်းတွေအဆုံးသတ်စေဖို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်စက်သုံးစက်လေးနဲ့ဆန်ငါးရုံမှာပေးအပ်ထားတဲ့ဂရုတွေကိုဖြည့်ဆည်းနိုင်ဖို့ကြိုးပမ်းပေးခဲ့သူပါနောက်နှစ်ပေါင်း 50
We honor this woman, Rosa Parks, by finding within ourselves the courage.
General Digne Garawa Bure Rosa Parks, ha. Nangai Yaru like in Tadum Hope Bau, Joa Chandaraz Lem Hope Bau, a Tedan was the name of my Popia Jinkanaz Lem Hope Bau, Tedan Tagua, Boyaz Lem Hope Bau, Zubuwa Chazamu Domyama, Sacho Sagadua, Tabima General Nangai at the Mango Juzura Camaro, D. E. Sisinida at Musumia at Miha, Lodo Madre, Samarae at Miru, Mizwa Dama, Sumiguro, Mesadiana Yamava.
Rosa Parks go. Garwa Pugedu, now do Garo, Washington DC, Aulodoma, Elena Holmes Pepibari.
In great humility, Rosa Parks
Rosa Parks အနေနဲ့တိမ်မွေးစွာပဲပြပြတတအတိပေးခဲ့တာကကိုကိုကိုလူမြအောင်လှုပ်ကြဖို့ဆိုတာပါပဲ
1973ခုဖေဖော်ဝါရီလ4ရက်နေ့မွေးနေ့ရှင်ကွယ်လွန်လေပြီဖြစ်တဲ့ Rosa Parks ကိုဂုဏ်ပြုတဲ့အနေနဲ့သူအသက်တရာပြည့်တဲ့2013ခုနှစ်ကတော့သူမွေးနေ့ထိမ့်မှတ်ဖြစ် Rosa Parks တစိကောင်းကိုစာတိုက်ကြီးကနေထုတ်ဝေရောင်းချခဲ့ပါကြောင်းတင်ပြရင်ဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုနှီးကုန်းချုပ်အပ်ပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve
ဒေါ်လာလာသံစီစဉ်ထုတ်လွှင့်ပေးခဲ့တဲ့အမျိုးသမီးကန္တာကိုနားဆင်ကြရတာပါရှင်အခုလို African American သမိုင်းတင်မှတ်တမ်းတင်ဂုဏ်ပြုတဲ့ဒီ February လဟာ American ပြည်ထောင်စုရဲ့သမိုင်းမှာ African American မျိုးဆက်အဆက်ဆက်ရဲ့ပါဝင်မှုအောင်မြင်မှုတွေကိုပြန်ပြောင်းအောင်မြင်သတိရစရာဖြစ်စေတဲ့လလည်းဖြစ်ပါတယ်ဒီအကြောင်းကိုတော့ကိုအောင်ကဒီသတင်းပတ်ရဲ့သုတဆုံးလေး American တစ်ခွေမှာတင်ပြပေးထားပါတယ်ရှင်
ဖေဖော်ဝါရီလကိုအာဖရိကန်အမေရိကန်သမိုင်းမှတ်တမ်းတွေဂုဏ်ပြုတဲ့လဖြစ်သတ်မှတ်ထားပါတယ်။အမေရိကန်ပြည်အောင်စုသမိုင်းမှာအာဖရိကန်အမေရိကန်မျိုးဆက်ဆက်ဆက်ရဲ့ပါဝင်မှုအောင်မြင်မှုတွေနဲ့ပတ်သက်ပြီးတော့ပြန်ပြောင်းအောင်မြင်သတိရစေတဲ့လလည်းဖြစ်ပါတယ်။လွန်ခဲ့တဲ့ရာစုနှစ်နီးပါးကလူမဲတွေရဲ့သမိုင်းကိုဂုဏ်ပြုမှတ်တမ်းတွေနဲ့လအဖြစ်သတ်မှတ်ဖို့ကြိုးပမ်းခဲ့သူကာတာဂျီဝုဒ်ဆင်ရဲ့ဝါရှင်တန်ဒီစီမြို့တော်ကအိမ်ကိုသမိုင်းဝင်အဆောက်အဦအဖြစ်သတ်မှတ်ထားပါတယ်။အမေရိကန်အမျိုးသားဥယျာဉ်ဌာနဝန်ထမ်းဂျွန်ဖောလာက
Dr. Carter G. Woodson was a man with purpose.
Dr. Carter G. Woodson ဟာဂျီမန်းဆက်ကြီးကြီးမားမားရှိတဲ့သူတယောက်ပါ။အခွင့်အရေးဆုံးရှုံးနေသူဘဝတူတွေလွတ်မြောက်ရေးစောင့်ခြင်းပေးသူပါ
။အသားအရောင်ခွဲခြားဆက်ဆံမှုလူမဲတွေရဲ့တမိုင်းဖောက်ဖျက်မှုတွေကိုစန့်ကျင်တိုက်ဖျက်တဲ့အနေနဲ့တမိုင်းပညာရှင်လည်းဖြစ်၊ကျောင်းဆရာလည်းဖြစ်သူ Woodson ဟာလူမဲတွေရဲ့ဘဝနဲ့ယဉ်ကျေးမှုကိုထိန်းသိမ်းမှုအဖွဲ့ဖွဲ့စည်းခဲ့ပါတယ်။
And Dr. Woodson felt that if he could somehow
Megan Weber ရဲ့ကျွန်ပြုခံခဲ့ရတာတဲ့ပိုဆိုးတဲ့အခြေအနေရရက်ကိုအများသိအောင်ဆောင်ရွက်နိုင်မယ်ဆိုရင်လူမျိုးရေးခွဲခြားမှုတွေတီချာဖိနှိပ်ဆက်ဆံခံရမှုတွေအဆုံးတတ်နိုင်လိမ့်မယ်လို့သူကယုံကြည်ပါတယ
်။ Woodson ဟာအမေရိကမှာရှိတဲ့လူမဲလူဦးရေကိုပြုစုခဲ့သလို African American ဆိုင်ရေးဆရာ Bugatti Washington ရဲ့လက်ရေးစာမှုတွေကိုလည်းစုဆောင်ခဲ့ပြီး Negro သမိုင်းဂျာနယ်မှာဖော်ပြခဲ့ပါတယ်။ Dr. Woodson ရဲ့အကြောင်းရှင်းပြသူDexter Hamlet က
I want folks to walk through this exhibit.
ဒီအိမ်နဲ့ဖြတ်လျှောက်ပြီး Dr. Woodson ရဲ့ဘဝကိုပြန်ပြောင်းထင်ဟပ်ကြည့်စေချင်ပါတယ်။ဒီအိမ်ကနေလူခွေဒန်းတူရဖို့လှုပ်ရှားမှုတမိုင်းနဲ့သူ့ဘဝအကြောင်းတွေကိုလည်းပြောပြပါမယ်
။ African American ရဲ့ဘဝနဲ့တမိုင်းလေးလာရေးအသင်းကို1955ခုနှစ်က Woodson ကဖွဲ့စည်းတည်ထောင်ခဲ့တာပါ။အသင်းဝင် Barbara Dunn က
From 1922 when he purchased this home until 1950 when he died.
1922ခုနှစ်ကဒီအိမ်ကိုသူစဝယ်ခဲ့တာဖြစ်ပြီးတော့ 1950 မှာသူကွယ်လွန်ခဲ့ပါတယ်။သူကအင်မတန်ဉာဏ်ကောင်းပါတယ်။သူရေးခဲ့တာတွေကိုတခြားသူတွေကမထုတ်ဝေမှာကိုစိုးရင်ပြီးသူကိုယ်တိုင်ဒီအိမ်ကနေရိုက်နှိပ်ဖြန့်ချီခဲ့ပါတယ်
။ဒေါက်တာဝုချင်ဟာသူ့အိမ်မှာလူမဲအခွင့်အရေးလှူရှာတောင်းဆိုသူတွေ၊ခေါင်းဆောင်တွေ၊သမိုင်းပညာရှင်တွေကိုခေါ်ပြီးသင်တန်းပေးလေရှိပါတယ်။သူ့အိမ်ကိုယဉ်ကျေးမှုစင်တာအဖြစ်နဲ့လဲသူကမြင်စေခြင်းခဲ့တာပါ။တမိုင်းပညာရှင်ဂျူလီယာဂုဒ်မန်ဂက်ဖနီက
I try to share that with my students, you know.
လူမဲတွေကိုဂုဏ်ပြုတဲ့တမိုင်းတွင်လာအဖြစ်လေးလာရုံသာမဟုတ်ပဲအောင်မြင်မှုတွေအတွက်ဂုဏ်ပြုသင့်တဲ့အချိန်အခါဖြစ်တယ်ဆိုတာကိုလည်းကျောင်းသားတွေကိုပြောပြသွားပါမယ်
။ကာတာဝူချင်ရဲ့အမွေအနှစ်နဲ့သူ့အိမ်ဟာ African American တွေအတွက်အဖိုးမဖြတ်နိုင်တဲ့နေရာတစ်ခုအဖြစ်ကျန်ရှိနေမှာပါခင်ဗျာ။အခုဆက်လက်ပြီးတော့တင်ပြပေးချင်တာကတော့ African American တွေအများစုနေထိုင်ကြတဲ့ Oklahoma ပြည်နယ်အတွင်းကမြို့တွေအကြောင်းပါအနောက်နိုင်ငံတွေရဲ့ Hollywood ရုပ်ရှင်လောကမှာ Oklahoma ပြည်နယ်နဲ့ပတ်သက်ပြီးရုပ်ရှင်ရိုက်ကူးတဲ့အခါမှာများသောအဖြစ်လူပြည်တွေရဲ့သရုပ်ဖော်မှုတွေကိုပဲဖော်ကျူးထားပြီးတခါတလေကြမှသာဌာနေတိုင်းရင်းသားတွေရဲ့သရုပ်ဆောင်မှုတွေပါဝင်ဖော်ကျူးလေရှိပါတယ်ဒါပေမဲ့လည်း Oklahoma တမိုင်းဟာအနောက်ချမ်းကတခြားပြည်နယ်တွေထက်များစွာရှုပ်ထွေးပါတယ်Oklahoma အတွင်းကမြို့ရွာပေါင်း50ထက်မနည်းဟာ African တွေပါ American နိုင်ငံသားတွေထူထောင်ခဲ့တာဖြစ်ပြီးလူမဲတွေသာနေထိုင်တဲ့ပြည်နယ်တစ်ခုဖြစ်လာအောင်လဲမျှော်လင့်ခဲ့တာပါ Oklahoma ဇာတိရုပ်ရှင်ထုတ်လုပ်သူ Kerry Baba ဟာအဲ့ဒီမှာရှိတဲ့မြို့တွေကိုထိန်းသိမ်းကာကွယ်ဖို့အတွက်မြို့တွေရဲ့အကြောင်းကိုအခန်းစက်မှတ်တမ်းဗီဒီယိုတွေရိုက်ကူးထုတ်လုပ်နေသူပါ Oklahoma ပြည်နယ်အတွင်းကလူမဲတွေသာနေထိုင်ကြတဲ့Rentisville မြို့ဟာ1903ခုနှစ်ဖိနှိပ်အုပ်ချုပ်မှုကာလတွေအတွင်းလူတွေအများပြားပြောင်းရွှေ့ခဲ့ကြပြီးနေကန်စီးပွားရေးလုပ်ငန်းတွေပါပြုပျက်ခဲ့တာကြောင့် ဒီမျိုးပျက်စီးလူနေပါဖြစ်ခဲ့ရပါတယ်။ဒါပေမဲ့လည်းယနေ့အချိန်မှာတော့လူဦးရေအနည်းငယ်ဒီမျိုးမှာနေထိုင်ကြဆဲဖြစ်ပါတယ်။မြို့ကန်ရှယ်လွန်ယန်ဘလက်ကတော့အခုလိုပြောပါတယ်။ I don't ever want
to say I was born in အခုချိန်မှာရှိမနေတော့တဲ့မြို့တစ်ခုမှာမွေးဖွားကြီးပြင်းခဲ့တဲ့သူအဖြစ်နဲ့ကျွန်မအပြောမခံချင်ပါဘူး။တရားရောက်ကိုအခုလိုပြောပြရမှာစိတ်မကောင်းဖြစ်ရပါတယ
်အခုအခါမှာဒီမျိုးမှာပြန်လာနေထိုင်ကြတဲ့လူငယ်တချို့ရှိလာပြီးဖြစ်ပါတယ်ကောလိပ်ကြောင်ပြီးလို့အဲ့ဒီမျိုးလေးမှာမြေကွက်ပြန်လာဝယ်သူစပန်ဆာနီရိုကတော့သူနဲ့သူ့တငယ်ချင်းရဲ့အဖေဟာဒီမျိုးမှာပဲအတူတူမွေးဖွားကြီးပင်းခဲ့တာလို့ပြောပါတယ
် My dad was you know born and raised right here on this same place that I was
Fantastic view မျိုးဟာ Oklahoma ပြည်နယ်မှာလူမဲရီတာဆက်လက်နေထိုင်တဲ့မျိုးဆက်သုံးမျိုးတွေကတမျိုးဖြစ်ပါတယ်ပြည်ရင်းစစ်ပြီးတဲ့နောက်နဲ့ကျွန်းစနစ်ဖြတ်သိမ်းပြီးတဲ့နောက်အာဖရိကန်အမေရိကန်တွေဘွားအများပြားဟာသူတို့ရဲ့ကိုယ်ပိုင်အတိုင်းဝိုင်းအတွက်မီနီယာတွေလိုအပ်တာကြောင့်အနောက်ဘက်ခြမ်းကနေမီသစ်တွေစီပြောင်းရွှေ့ခဲ့ကြပါတယ်။19ရာစုနောက်ပိုင်းမှာတော့အိုကလာဟိုမာဟာတခြားပြည်နယ်တွေထက်လူမဲတွေသာနေထိုင်ကြတဲ့မြို့တွေများပြားလာခဲ့ပါတယ်။အဲဒီလိုအာဖရိကန်အမေရိကန်တွေသာနေထိုင်တဲ့ပြည်နယ်ဖြစ်ဖို့ရည်ရွယ်တဲ့လှုပ်ရှားမှုတွေလည်းရှိခဲ့ပါတယ်။အိုကလာဟိုမာဇာတိဖြစ်တဲ့သတင်းတောက်ကယ်ရီပါပါကအခုလိုပြောပါတယ်။
But it was actually a Kansas politician that
ခွဲခြားဆက်ဆံမှုတွေမရှိဘဲနဲ့အာဖရိကန်နယ်ပွားအမေရိကန်နိုင်ငံသားတွေမိမိဖာသာစီမံအုပ်ချုပ်နိုင်တဲ့လူမဲတွေပဲနေထိုင်တဲ့ပြည်နယ်တစ်ခုဖြစ်အောင်ရည်ရွယ်ပြီးတော့အာဖရိကန်နယ်ပွားအမေရိကန်နိုင်ငံသားဥယျာဉ်တိုးလာအောင်အိုကလာဟိုမာတဲ့ကိုပြောင်းရွှေ့ချဖို့ဆိုတဲ့အတွေ့အခေါ်ကိုကန်ဆက်ကနိုင်ငံရေးသမားတယောက်ကစတင်ခဲ့တာဖြစ်ပါတယ
်သူ့ရဲ့ဇာတိမြေကလူမဲတွေပဲနေထိုင်ကြတဲ့တမိုင်းနဲ့ပတ်သက်ပြီးတော့သတင်းတောင်းနဲ့ထုတ်လုပ်သူကယ်ရီပါပါက Struggle and Hope ဆိုတဲ့အစီအစဉ်ကိုဦးဆောင်ပြီးတော့မှတ်တမ်းရုပ်တံနဲ့ website ပေါ်မှာအခန်းစာဗီဒီယိုတွေကိုဖန်တီးဖြန့်ဝေပေးနေပါတယ်။ဒါနဲ့ပတ်သက်လို့ပါပါကအခုလိုပြောပါတယ
်။ I had grown up in Oklahoma and I had
Oklahoma မှာကျွန်မကြီးပြင်းလာခဲ့ပြီမဲ့ဒီသမိုင်းနဲ့ပတ်သက်ပြီးတခါမှမကြဘူးလို့ကျွန်မအတော်လေးအံ့ဩခဲ့ရပါတယ်။ဒါကြောင့်ဒီအကြောင်းတွေကိုစတင်လေ့လာခဲ့တာပါ။
အဲ့ဒီမှတ်တမ်းဗီဒီယိုတွေဟာအိုကလာဟိုမာပြည်နယ်အတွင်းလူငယ်တွေသာနေထိုင်တဲ့မြို့တွေဆက်လက်ရှင်သန်နိုင်ဖို့အတွက်အဓိကထားတင်ဆက်ထားတာပါတချို့မြို့တွေဟာဆိုရင်လူဦးရေ25ဦးလောက်တောင်မရှိတော့ပါဘူးသူရဲ့ရည်မှန်းချက်ကစာတင်ကျောင်းတွေမှာသင်ကြားပို့ချပေးတာမရှိတဲ့အမေရိကန်ရဲ့အရေးပါတဲ့သမိုင်းကဏ္ဍတစ်ခုကိုအများသိလာအောင်လှုပ်ဆောင်တာဖြစ်တယ်လို့ဘာဘာကပြောပါတယ် Struggle and Hope အစီအစဉ်ဟာအမေရိကန်ရဲ့လူမျိုးပေါင်းစုံအတူရှင်တွဲနေထိုင်လာတဲ့ရှေးလျားတဲ့သမိုင်းကြောင်းတွေကိုဖော်ကျူးတဲ့ရုပ်ရှင်ဇာတ်ကားတွေနဲ့စာအုပ်တွေထုတ်လုပ်ဖို့တခြားလူတွေကိုတွန်းအားပေးတဲ့အစီအစဉ်တစ်ရပ်ဖြစ်မယ်လို့မျှော်လင့်ကြောင်းလဲဘာဘာကပြောပါတယ်ခင်ဗျာ
ကိုအစီအစဉ်တင်ဆက်ပေးတဲ့သုတဆုံလေအမေရိကန်တခွင်စီစဉ်ကိုနာဆင်ခဲ့ရပြီးတော့အခုဆက်ပြီးတော့စီစဉ်တင်ဆက်ပေးထားတဲ့ဒေါက်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုလည်းနာဆင်ကြရအောင်ပါရှင်
ဒီတစ်ပတ်တော့အသက်ကိုအန္တရာယ်ပေးတတ်တဲ့ကာဗွန်မုန်နှောက်ဆိုင်ကိုမြန်မာနိုင်ငံရဲ့လေထုညဉ့်ညံ့မှုအတွက်သတိထားတိုင်းတာရမယ်ဆင်းရဲနဲ့မှထည့်သွင်းဖို့အတွက်လိုအပ်နေတယ်ဆိုတာကိုပြောပြပေးမှာပါမြန်မာနိုင်ငံမှာကြီးလက်ဒေသအတော်များများရှိနေတဲ့အပြင်စိုက်ပျိုးရေးကိုအဓိကလုပ်ကိုင်တဲ့နိုင်ငံဖြစ်တဲ့အတွက်လေထုအရေးအသွေးကရေပူရအဖြစ်ကောင်းတယ်လို့ပြောနိုင်ပေမဲ့ဒါဟာနိုင်ငံစီးပွားရေးတိုးတက်အောင်လှုပ်ဆောင်မှုနဲ့အတူစပြီးပြောင်းလဲလာနေပြီလို့ကုလသမဂ္ဂသဘာဝဝန်ကျင်ဆိုင်ရာအဖွဲ့ UNEP ရဲ့2015စစ်တမ်းမှာဖော်ပြထားပါတယ်။လေထုအရေးအသွေးအတွက်မြန်မာနိုင်ငံမှာစံသတ်မှတ်ချက်ကောင်းကောင်းမရှိသေးဘူးလို့လည်းပြောပါတယ်။ဒါပေမဲ့2015နှစ်ကုန်ပိုင်းမှာပဲအမျိုးသားပတ်ဝန်းကျင်ဆိုင်ရာအရေးအသွေးသတ်မှတ်ချက်ထွက်ပေါ်လာခဲ့တာဖြစ်ပြီးအဲ့ဒီထဲမှာအသက်ကိုအန္တရာယ်ပေးနိုင်တဲ့ကာဗွန်မုန်နှောက်ဆိုင်ကိုထည့်ထားတာမတွေ့ရဘူးလို့ American Pirates of Texas ပြည်နယ်ကတဘာဝဝန်ကျင် engineer ဒေါ် AAG ကပြောပါတယ်
။ဗမာပြည်မှာ2015ခုနှစ်ဒီဇင်ဘာလ29ရက်နေ့ကအမိန့်ကြေညာစာထုတ်လိုက်တယ်။အမျိုးသားပတ်ဝန်းကျင်ဆိုင်ရာအရေးတွေးထုတ်လိုက်မှုနိုင်ငံချက်များဆိုတာစာမျက်နှာရှစ်မှာထင်တယ်သူကဒီလိုအရေးတွေးရှိရပါမယ်ဆိုပြီးပြောထားတဲ့အချိန်မှာအဲကာဗွန်မုန်နှောက်ဆိုင်ကမပါဘူး။တခြားပြည်နယ် Nitrogen Oxide တို့sulfur dioxide တို့ပါတယ်သူကဘာလဲဆက်ပြောထားလဲဆိုအဲ့လိုမပါတဲ့အရာဆိုရင်လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ဥရောပဆိုင်ရာလေထုအရေးသွေးနဲ့ဆန်းကျင်မှုညွှန်းဆိုအသုံးပြုပါလို့ပြောထားတယ်သို့တော်လည်းအဲ့လိုမပါလိုက်ခြင်းအပြင်စိတ်ထဲမှာအော်ဒါကကာဗွန်မုန်နှောက်ဆိုင်ကအရေးမကြီးဘူးဆိုပြီးထင်သွားနိုင်စရာအကြောင်းရှိတယ်ဒါပေမဲ့ကာဗွန်မုန်နှောက်ဆိုင်ကအရေးမကြီးတာမဟုတ်သူကသေကိုသေနိုင်တယ
်ကာဗွန်မုန်နှောက်ဆိုင်ဟာအယောင်အဆင်းအနံ့အရာသာမရှိပါဘူးဒါကြောင့် ကာဗွန်မိုနောက်ဆိုက်ဒဏ်ငွေပတ်ဝန်းကျင်မှာပြန့်နှံ့နေတာကိုလွယ်လွယ်ကူကူမသိနိုင်ပါဘူ
းသူ့ကိုအများကြီးရှူလိုက်တယ်ဆိုလို့ရှိရင်အန်ဒီအများကြီးရှိတယ်တွေးထဲမှာသူကအောက်ဆီဂျင်ပယ်နိုင်တဲ့နော်စွမ်းရည်ရှိတယ်သူရအောက်ဆီဂျင်တဲပြီးတော့နှလုံးတို့အုံနောက်တို့နော်အရေးကြီးတဲ့ခန္ဓာကိုယ်ရဲ့အစိပ်ပိုင်းတွေပို့အောင်မှာဒါပေမဲ့အများကြီးများသွားရင်ကာဗွန်မိုနောက်ဆိုက်များသွားရင်အဲ့ဒီအောက်ဆီဂျင်တွေးထဲမရောက်တော့ဘူးအနည်းသွားတယ်သူရတဲဆောင်နေတဲ့စွမ်းအားနည်းသွားတယ်အောက်ဆီဂျင်တဲဆောင်နေတဲ့စွမ်းအားနည်းသွားတဲ့ခါကျမှလူရဒုက္ခဖြစ်တယ်နှလုံးရောဂါတွေပဲရှိတယ်လူဆိုလို့ရှိရင်ငိုတဲ့ကမှနှလုံးကလိုအပ်တဲ့အောက်ဆီဂျင်ကိုမရဘူးဖြစ်နေတာသူတို့ဖို့ဥပမာဆိုလို့ရှိရင်သူတို့လေ့ကျင့်ခန်းတွေလုပ်မယ်ဒါမှမဟုတ်တစ်ခုအားဆိုင်မယ်ဆိုအောက်ဆီဂျင်ပို့လို့တာဒါပေမဲ့သူတို့နှလုံးကငိုရင်းကမရအောင်မရတဲ့ဖြစ်နေတဲ့ကြားထဲမှာဒီလိုကာဗွန်မိုနောက်ဆိုက်တီလေထုထဲမှာမြင့်နေတဲ့အချိန်မှာရောက်သွားလို့ရှိရင်သူတို့ဖို့ကဒီမက်ထမအောင်ပြီးဆူပြီးတက်လာတယ်တက်လာတယ်နှလုံးရောဂါဆိုသူတို့ပို့ဆိုးလာတာပေါ့နော်အဲ့လိုဖြစ်သွားပြီးတချို့အသက်ဆုံးရှုံးနိုင်တယ
်ကာဗွန်မိုနောက်ဆိုက်ကိုထုတ်ပေးနိုင်တဲ့အရင်းမြစ်တွေကိုကြည့်ရအောင်ပါ
ကာဗွန်မိုနောက်ဆိုက်ကဟိုမီးရှို့တဲ့ဖြစ်စဉ်မှန်းများထွက်တယ်။ပြင်ပမှာကာဗွန်မိုနောက်ဆိုက်ထွက်တဲ့အရင်းမြစ်တွေကဘာလဲဆိုရင်မော်တော်ကားတွေရှိတယ်၊ထရက်ကားတွေရှိတယ်။နောက်ပြီးတော့လည်းရုပ်ကျွင်းလောင်စာတွေလောင်ကျွမ်းစင်တယ်ဆိုလို့ရှိရင်လည်းကာဗွန်မိုနောက်ဆိုက်တွေထွက်တယ်။တဘာဝတံငွေကိုအပူစွမ်းအင်အောင်မီးရှို့မယ်။မီးရှို့မယ်ဆိုလို့ရှိရင်ကာဗွန်မိုနောက်ဆိုက်ကစွမ်းအင်ယူနစ်ပေါ့၁ဘီလီယံ BTU ရှိလို့ရှိရင်ပေါင်40ထွက်တယ်။ရင်းနှန်းတို့တခြားလောင်စာပေါ့နော်အရေလောင်စာတွေကတော့33လောက်ထွက်တယ်။ကြောင်မီးသွေးဆိုလို့ရှိရင်208ပေါင်ထွက်တယ်။ tip BTU ဆိုတာဘာလဲဆိုရင်တဘာဝတံငွေကိုသုံးပြီးတော့ရေတပေါင်ကို tip degree အခုချိန်မြင့်အောင်လုပ်မယ်ဆိုလိုအပ်တဲ့တဘာဝတံငွေပမာဏပေါ့အဲ့ဒါကို BTU လို့ခေါ်တယ်။ဆိုဥပမာတဘာဝတံငွေဆိုလို့ရှိရင် tip ဥပပေမှာသူ့ရဲ့ BTU ဆိုတဲ့အပူစွမ်းအားက1029လောက်ပြန်မြင့်လောက်ရှိတယ်။အဲ့လိုမျိုးဒီလိုလောင်ကျွမ်းမှုတွေဖြစ်စင်နေရကာဗွန်မိုနောက်ဆိုက်တွေထွက်တာပေါ့နော်အဲ့တော့စက်မှုလက်မှုလုပ်ငန်းတွေပူပူလုပ်တာတည်းမြန်အပူစွမ်းအင်လိုတော့လောင်ကျွမ်းမှုဖြစ်လို့ရှိရင်ကာဗွန်မိုနောက်ဆိုက်တွေများလာတာပေါ့နော်ဒါကအပြင်မှာအိမ်ထဲမှာကျတော့ဗာလဲဆိုမှဆိုလို့ရှိရင်ရေနံစီမိချက်မယ်ဆိုရင်တကယ်လို့ခန်းနေမယ်မဖွင့်ထားရင်လည်းအဲ့ဒီမှာကာဗွန်မိုနောက်ဆိုက်တွေစုနေတတ်တယ်အိမ်ထဲမှာတုံးတဲ့အပူပြည့်ရဲ့ဆက်ကလေးပဲဆိုလို့အဲ့ရကာဗွန်မိုနောက်ဆိုက်ထွက်တယ
်ကာဗွန်မိုနောက်ဆိုက်ကိုအန်ဒီရဲ့သတိပေးတဲ့ဒဏ်ငွေဖြစ်နေထည့်သွင်းရတဲ့အကြောင်းနောက်တစ်ခုလည်းရှိပါသေးတယ
်။လောင်ကျွမ်းမှုဖြစ်စင်မှာဆိုလို့ရှိရင်လောင်ကျွမ်းလိုက်တာနဲ့ကာဗွန်မိုနောက်ဆိုက်လည်းထွက်တယ်၊နိုက်ထရိုဂျင်အောက်ဆိုက်လည်းထွက်တယ်။ခါလေးကြလို့ရှိရင်နိုက်ထရိုဂျင်အောက်ဆိုက်ကိုအထွက်မများအောင်ဆိုရင်ထိန်းချုပ်ရမယ်ဆိုတော့အားထိန်းချုပ်လိုက်တဲ့အခါမှာနိုက်ထရိုဂျင်အောက်ဆိုက်ကနည်းသွားရင်ကာဗွန်မိုနောက်ဆိုက်ကမြားသွားတယ်။သူကတယောက်နဲ့တယောက်ကပြောင်းမြန်အချိုးနဲ့ပတ်သက်နေတယ်။ပတ်သက်နေတဲ့အခါကျတော့ဒီမှာအမေရိကန်ပြည်တော်စုမှာဆိုရင်တဘာဝတန်းငွေနဲ့သုံးတဲ့ဆက်တွေတာပိုင်ကြီးရှိရဲသူတို့ဆိုလို့ရှိရင်နှစ်တိုင်းအစိုးရကနေသူရဲ့စွမ်းဆောင်မှုကဘယ်လိုနေလဲဆိုပြီးတော့တိုင်းတာချက်တွေလောက်ရတယ်အိဆက်ကြီးရဲ့ညီကိုခေါင်းနိုင်ရထွက်လာတဲ့ဟာဘယ်လိုလဲတိုင်းတာတဲ့ခါဆိုရင်သတ်မှတ်ချက်ကတော့နိုက်ထရိုဂျင်အောက်ဆိုက်ကပဲဘလောက်ကြော်အောင်လို့တိုင်းတာပဲပေါ့နော်ဒါပေမဲ့ကာဗွန်မိုနောက်ဆိုက်လည်းထည့်ပါအောင်ပါဘာလို့ကာဗွန်မိုနောက်ဆိုက်ထည့်မတိုင်းလို့ရှိရင်ဒီကမှအော်နိုက်ထရိုဂျင်အောက်ဆိုက်ကတော့ကောင်းနေတာဘလို့ဒါပေမဲ့ကာဗွန်မိုနောက်ဆိုက်ကလည်းတစ်ဖက်ကနေပြီးတော့မတိပဲနဲ့မြင့်တက်နေတာလည်းဖြစ်နိုင်တယ်နိုက်ထရိုဂျင်အောက်ဆိုက်ကကာဗွန်မိုနောက်ဆိုက်ကတစ်ခုတောင်းကြည့်တော့မှဒီလောင်ကျွမ်းမှုဖြစ်စဉ်တစ်ခုပြပါစလောင်ကျန်းနေတာဗာရီမြန်ဟာကချက်တွေရှိတဲ့ဆိုတော့ငင်ခွင်းကိုတိတိကျကျသိနိုင်တယ်အဲဒါကြောင့်မလို့သူတို့တိုင်းရတာပေါ့နော
်လေရုအေးအသွေးတိုင်းတာရမှာကာဗွန်မိုနောက်ဆိုက်ကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကမထည့်ထားပေမဲ့တိုးတက်တဲ့နိုင်ငံတိုင်းမှာထည့်သွင်းထားတာဖြစ်ပါတယ်လေရုညဉ့်ညမ်းမှုဆန်ရစီမံကုတ်ခဲ့တဲ့အခါမှာပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ EAP ကဝန်းကျင်ညဉ့်ညမ်းစီတဲ့ဓာတ်တွေကိုဘလောက်အချိုးအစားပဲပါရမယ်ဆိုပြီးသတ်မှတ်ပေးရတာဖြစ်ပါတယ်။မြန်မာနိုင်ငံမှာကာဗွန်မိုနောက်ဆိုက်ကိုညဉ့်ညမ်းစီတဲ့အရာဖြစ်နဲ့ထည့်သွင်းမသတ်မှတ်ထားတဲ့အတွက်အန္တရာယ်ကိုလက်ကမ်းပြီးကြိုးနေတယ်လို့ဖြစ်နေတာပါ
။ဗမာပြည်မှာတတိုင်းပြည်လုံးအတိုင်းအတာနဲ့ဘယ်နေရာမှာ2015ကသတ်မှတ်လိုက်တဲ့အရေးသူတွေထက်ဘေးအရကမြင့်တလားနေတလားလဲမသိဘူးစိတ်ရုံစောက်တော့မယ်ဆိုတော့မှနောက်ခံအရေးတွေးလိုက်တိုင်းတယ်ဆိုပြီးတိုင်းတယ်တိုင်းတာတွေကလည်းကုမ္ပဏီမျိုးဖို့ဆိုတာတိုင်းတာပဲဒါပေမဲ့ဘယ်စနစ်နဲ့တိုင်းရမယ်ဘလို့အရေးတွေးပါ냐ဆိုတော့သတ်မှတ်ထားခြင်းမရှိဘူးသူရကသတင်းအချက်လက်ပေါ့အနေနဲ့ထုတ်ပြန်ထားတာလည်းမရှိဘူးသူကဘာမှပေါင်းဝင်ရင်အရေးတွေးထင်းချုပ်တဲ့ညွှန်ကြားချက်စနစ်နဲ့ရှင်းမှာကာဗွန်မိုနောက်ဆိုက်ရဲ့အရေးတွေးကိုထည့်မထားခြင်းအပြင်ဒါကအရေးမကြီးဘူးဆိုပြီးတော့ထင်ရောင်ထင်မှားလည်းဖြစ်သွားနိုင်တယ်ကာဗွန်မိုနောက်ဆိုက်ကိုညဉ့်ညမ်းစီတဲ့အရာတစ်ခုဖြစ်ရေသွေးကိုဘယ်လောက်ပဲရှိရမယ်ဆိုတော့နိုင်ငံပေါင်းစုသတ်မှတ်ပြီးထားထားတာအဲ့တော့ဗမာပြည်အနေနဲ့လည်းပေါ်ပေါ်ထင်ထင်နဲ့လှုပ်ရှားခြင်းဟာရေရှည်ကျန်းမာရေးအတွက်ကာဝယ်ပေးတာဖြစ်မယ်လူတွေလည်းမမေ့ဘူးနောက်တစ်ချက်ကလည်းလေထုတိုင်းတိုင်းရေးတွေလုပ်တဲ့အခါမှာတဘာတောင်းွေနဲ့တုံးတဲ့ဆက်ကိုစ
န်ကျင်ဆန်ညွှန်ညီသလားသွားတိုင်းမယ်ဆိုရင်နိုင်ထူချင်းအောက်ဆိုင်ပဲတိုင်းပြီးတော့ကာဗွန်မွန်အောက်ဆိုင်မတိုင်းဘူးဆိုတော့အတိအကျမရှိဘူးဖြစ်သွားမယ်အဲ့ဒါကြောင့်ကာဗွန်မွန်အောက်ဆိုင်နဲ့ပတ်သက်တဲ့ဆန်ညွှန်ဆန်ညွှန်တွေကိုသိတာထင်ရှားစွာပေါ်ပြသင့်တယ်ဖြစ်ပါတယ
်သဘာဝဝန်ကျင်အင်ဂျင်နီယာဒေါ်အေးအေးချီရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာခန္ဓာကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါဦး
တခင်မျိုးသက်စီစဉ်တက်ဆက်ပေးခဲ့တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်အခုတော့ဒီကနေ့ညတိုက်ရိုက်လေးလိုက်မှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြဖိတ်ခေါ်ပါရစေရှင်
2008ဖွဲ့စည်းပုံအခြေခံဥပဒေကိုဒုတိယအကြိမ်ပြင်ဆင်ရေးဥပဒေမူကြမ်းနဲ့ပတ်သက်လို့ပြည်ထောင်စုလွှတ်တော်အတွင်းမှာအကြိမ်နဲ့ဆွေးနွေးနေကြပြီဖြစ်ပါတယ်။နဝတာနာအဖစစ်အစိုးရ20လက်ထက်နှစ်ပေါင်းများစွာအချိန်ယူပြင်ဆင်ရေးဆွဲအတည်ပြုပြဋ္ဌာန်းခဲ့တဲ့ဒီအခြေခံဥပဒေကိုပြင်ဆင်ရေးမှာတမတော်ရဲ့သဘောထားဟာအဓိကအခန်းကဏ္ဍကနေပါဝင်နေသေးပါပဲ။ဒီမိုကရေစီအခြေခံစံနှုန်းနေနဲ့ကန့်ညီမှုမရှိဘူးလို့ဝေဖန်နေကြတဲ့ဒီအခြေခံဥပဒေကိုပြင်ဆင်ရေးမှာအဓိကကျတဲ့အတမတော်အနေနဲ့ဘလို့ရက်တီလှုပ်ဆောင်တဲ့လို့မြင်ကြပါသလဲအခုလာမယ့်စနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုဆွေးနွေးကြတာကိုစာနဲ့ပဲဖြစ်ဖြစ်အသံနဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရသလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ပေးထားလို့ရပါတယ်တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လင့်ပေးသွားမှာဖြစ်ပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-5554ဖြစ်ပြီးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOA Facebook ကတော့ VOA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်နေအားလုံးကိုဖိတ်ခေါ်ပါရခင်ဗျာ
။ထားရလေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်နိုင်ကြပါရရှင်။အခုထုတ်လွှင့်ပေးခဲ့တဲ့တနအီစာအစီအစဉ်အစဆုံးကိုမနေ့7日ကနေ9日အထိလိုင်းဒိုမီတာ16942တို့ကနေပြန်ပြီးတော့နားဆင်နိုင်ပါရရှင်။ဒီကနေ့မနေ့ဖက်ထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုတော့ကိုရမင်းထွန်းကပြောပြပေးပါမယ်ရှင
်။မက္ကဆီကိုနိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့နှစ်ဦးကိုပထမဆုံးချိန်တွေ့ရှိခဲ့ကြောင်းမက္ကဆီကိုအာဏာပိုင်တွေကတောက်ကြနေကြပြောပါရယ်။မကြာသေးခင်ကမှအီတလီနိုင်ငံကိုအလဲသွားခဲ့သူမက္ကဆီကိုမျိုးသားတဦးယောဂါကူးစက်နေတာကိုတွေ့ရှိခဲ့ပြီးတဲ့နောက်နိုင်ငံမြောက်ပိုင်းကရှင်နိုလာပြည်နယ်မှာလည်းတခြားလူနာတကူကိုတွေ့ရှိခဲ့တာပါ။မကြာသေးခင်ရက်တွေအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်တဲ့နိုင်ငံတွေစိုးရိမ်စရာတိုးလာနေတာကြောင့်ကမ္ဘာတဝှမ်းမှာစိုးရိမ်ရတဲ့အဆင့်ကိုတိုးမြင့်လိုက်ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါရယ်။ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကလည်းကမ္ဘာတဝှမ်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင်းနိုင်ငံတကာအဆင့်ဘောလုံးပွဲတွေကိုလိုအပ်ရင်ရှေ့ဆိုင်မယ်အကြောင်းပြောပါရယ်။ဆီးရီးယားနိုင်ငံမှာတိုက်ပွဲတွေပြင်းထန်လာနေရမှာအဆိုးရွားဆုံးအခြေအနေကိုရောက်လာလို့အများဆုံးအဖြစ်ခက်ရက်စဲဖို့ကိုကုလသမဂ္ဂဒွေးမှုချုပ် Antonio Guterres ကတိုက်တွန်းလိုက်ပါရယ်။လောလဆွာပြောဆိုခွင့်နဲ့ငင်းချန်းစွာစူဝေးခွင့်အခွင့်အရေးတွေကိုအသုံးချပြီးငင်းချန်းစွာဆန္ဒပြတာကြောင့်ထောင်ဒဏ်တစ်နှစ်တလားစီချခံခဲ့ရတဲ့ဒီမိုကရေစီနဲ့ငင်းချန်းရေးအမျိုးသမီးအဖွဲ့ဥက္ကဋ္ဌနောင်လာအပါအဝင်တက်ကြွလှုပ်ရှားသူ၄ဦးကိုပြန်လွှတ်ပေးဖို့လူ့ခွင့်ရေးအဖွဲ့၃ခုဖြစ်တဲ့ Amnesty International, Human Rights Watch နဲ့ Civil Rights Defenders အဖွဲ့တို့ကပူးတွဲတောင်းဆိုလိုက်ပါတယ်အမေရိကန်နဲ့အာဖဂန်နစ္စတန်တာလီဘန်အဖွဲ့တို့ကြားငြိမ်းချမ်းရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးတဲ့အခမ်းအနားကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုတက်ရောက်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာကြေညာလိုက်ပါတယ်ခင်ဗျာ
။စနေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရဲမင်းထွန်းပြောပြခဲ့တာပါရှင်။အခုမနက်စီစဉ်ထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Tony Pollock ဖြစ်ပါတယ်။ဒီကနေ့ညနေပဲ6နိုင်ခွဲကနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါရဲ့ရှင် VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်အားပေးကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်မခွားညိုပါရှင်
This program has come to you from the Voice of America, Washington.